Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ29ရက်ပုတ်ထူးနေ့ညဖက်9:20နာရီအထိစီစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းတိုမီတာ24 25 51တို့ဝန်တိုက်ရဲ့ဖိုင်းယူနာဆင်နိုင်ကြပါရရှင်။ကျွန်မနန်းလောက်ပါအခုညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ရောအောင်ပါဒီကနေ့ညပိုင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးပါပါ။မလေးရှားရဲတပ်ဖွဲ့ဝင်12ဦးကိုလူကုန်ကူးမှုနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့သံသယနဲ့မလေးရှားအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်တာ။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်စီစဉ်တဲ့ပတ်သက်ပြီးတန်တမာရေးချိုးဖောက်မှုတွေဆက်လုပ်သွားချိန်မှာပဲဖိအားနဲ့တန်ခတ်ရေးယူမှုတွေတိုးပြီးလှုံ့ဆော်သွားဖို့လိုတယ်ဆိုတာကိုအမေရိကန်၊တောင်ကိုရီးယား၊ဂျပန်တို့ကဒီထိတ်တန်းနျူကလ িয়ার ရေးစစ်ဆင်ရှင်တွေညှိနှိုင်းမှုတွေဒီကလေးအစည်းအဝေးအတွင်းသဘောတူလိုက်ကြတာဒီကြောင့်နောက်ဆုံးရသတင်းတွေကိုတင်ပြဖို့ရှိပါတယ်နန်းလောင်ကြီ
းကောင်းပါပြီရှင်လေစီပြေဒုက္ခတဲ့အရောက်နေရာတို့ကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာဘက်ကပြောဆိုထားပြီးသူ့နိုင်ငံသားတွေဟုတ်မဟုတ်ဘင်္ဂလားဒေ့ရှ်အစိုးရကစီးစစ်နေဆဲဖြစ်တဲ့ကိစ္စမှာတော့
မနင်္ဂနွေရက်တည်းကမနင်္ဂနွေကအရှိဘယ်လိုကူပေါင်းဆောင်ရွက်မလဲဆိုတော့ဟလာကျွန်တော်တို့ရဲ့စဉ်းစားရတဲ့အချက်နောက်တချို့ဟာဒီမှာမြန်မာနိုင်ငံက
ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်းကျော်ပြောသွားတာကိုနောက်ပိုင်းမှာအပြည့်အစုံကြားကြရမှာပါ။ဒါအပြင်စီးပွားရေးဖွံ့ဖြိုးလာပေမဲ့လည်းစီးရဲမွဲတင်မှုဝင်ငွေနှဲပါမှုတွေရှိနေသေးတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေသူ့နိုင်ငံကိုစွန့်ခွာထွက်ပြေးနေကြတဲ့လေစီပြေးဒုက္ခသည်တွေအကြောင်းနဲ့ NCCT ခေါ်တနင်္ဂနွေလုံးအပြစ်ခတ်ရက်စရေးညှိနှိုင်းရေးအဖွဲ့ကနေ KNU ထိန်းချုပ်နယ်မြေမှာကျင်းပမဲ့ထိပ်သီးညီလာခံမှာတင်ပြမဲ့အပြစ်ခတ်ရက်စရေးဆိုင်ရာမူကြမ်းနဲ့နိုင်ငံရေးမူပေါင်းတွေကိုအတည်ပြုရေးဆွဲတဲ့ထိုင်းနိုင်ငံကအစည်းအဝေးအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့ပုတ်ထုံးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးကြပါအောင်ရှင်။
အရှိတောင်အရှဒေသကလေစီပြေဒုက္ခသည်တွေအရေးမြန်မာနိုင်ငံနဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံတို့အနေနဲ့ဒီထက်ပိုပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းလူ့ခွင့်ဆိုင်ရာကုလသမဂ္ဂထိပ်တန်းအရာရှိတဦးကတိုက်တွန်းပြောကြားလိုက်ပါတယ်အာဆီယံဘရိတ်ညင်မှာပြဋ္ဌာန်းထားတဲ့အတိုင်းလူ့ခွင့်နဲ့လူသားချင်းစာနာထောက်ထားမဲ့အခြေခံမူတွေကိုလိုက်နာပြီးထွက်ပြေးလာသူတွေကိုကူညီဖို့လိုအပ်တယ်လို့မြန်မာနိုင်ငံလိုဒုက္ခသည်တွေထွက်ပြေးလာနေတဲ့မူရင်းတိုင်းပြည်တွေအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ဖို့လိုကြောင်းလူ့ခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယက်ရိုက်တ် @l Hussein ကဂျနီဗာမှာကျင်းပတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာမနေ့ကပြောကြားခဲ့ပါတယ်။ထွက်ပြေးလာသူတွေထဲမှာထောင်ငန်းချီတဲ့လူတွေဟာမြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေဖြစ်တဲ့လူခွင့်ရေးချိုးပေါက်ခံရမှုတွေကြောင့်နေရွှန့်ခွာတဲ့အခြေအနေတွေကိုမြန်မာအစိုးရကဟန်တားဖို့လိုတယ်လို့လည်းမဟာမင်းကြီးကပြောဆိုခဲ့ပါတယ်။မြန်မာအစိုးရဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကတော့ဒီမြန်မာအစိုးရအနေနဲ့လှည်စည်းပြေးနေသူတွေအရေးဖြစ်ရှင်းဖို့ကြိုးပမ်းနေတယ်လို့လာမယ့်တောက်ကြာနေ့ဘန်ကောက်မြို့ကညီလာခံမှာလဲအာဆီယံပါဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ဝိုင်းဝန်းအဖြေရှာဖို့ရည်ရွယ်ထားကြောင်း VOA ကိုပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာသူများပြားပါဝင်ပေမဲ့အစိုးရကပြဿနာကိုဖြေရှင်းဖို့တွန့်ဆုတ်နေတယ်လို့ဝေဖန်နေတဲ့ကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြောဆိုချက်တွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့မှာတော့ဗုဒ္ဓဘာသာဖုံးတော်ကြီးတွေပါဝင်လူပေါင်းရာနဲ့ချီပြီးရန်ကုန်မြို့မှာဆန္ဒပြခဲ့ကြပါတယ်။လေစီပြေဒုက္ခသည်တွေအထူးသဖြင့်နိုင်ငံတကာတိုင်ဝမ်ကရိုဟင်ဂျာမွတ်စလင်တွေလို့ပြောဆိုနေသူတွေဟာမြန်မာနိုင်ငံသားတွေမဟုတ်ဘူးဆိုပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။လူကုန်ကူးမှုနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့တန်တရားနဲ့မလေးရှားရဲတပ်ဖွဲ့ဝင်12ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့မလေးရှားအစိုးရအဖွဲ့ဝင်ဝန်ကြီးတူကဒီကနေ့ဗုဒ္ဓဟူးနေ့မှာပဲပြောကြားလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေ့ပြောင်းဝင်ရောက်သူတွေရဲ့ရုပ်အလောင်း140လောက်မြုပ်နှံထားရာလူမှောင်ခိုကူးစခန်းတွေနဲ့ပတ်သက်မှုရှိတဲ့ဆိုပြီးဒီမလေးရှားရဲတပ်ဖွဲ့ဝင်တို့ကိုထိမ့်သိမ်းခဲ့တာဖြစ်ပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်မိုင်30တချောက်နေရာ6နေရာကလူမှောင်ခိုကူးစခန်း30နီးပါးလောက်ကိုမလေးရှားအာဏာပိုင်တွေကရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်မှာအဲ့ဒီရုပ်အလောင်းတွေကိုတိမ်မှုတိခင်းဆိုင်ရာရဲတပ်ဖွဲ့ဝင်တွေကတူးဖို့စစ်ဆေးပြီးနောက်တနေ့မှာပဲမလေးရှားဒုတိယပြည်ထောင်ဝန်ကြီးဝမ်တူနန်တီတွန်ကောဂျာဖာကအခုလိုပြောကြလိုက်တာပါအခုချိန်ထိအလောင်းတွေမြုပ်နှံရနေရာပေါင်း140လောက်ကိုရှာတွေ့ထားပြီးအဲ့ဒီမှာဘလောက်များများရှိနေတယ်သူတို့တွေဘယ်သူတွေဖြစ်တယ်ဆိုတာကိုတော့မသိရသေးဘူးလို့လည်းပြောပါတယ်အခုဒီနယ်ဆက်တလွှားကရုပ်လောင်းတွေရှာဖွေတွေ့ရှိခဲ့တဲ့နေရာတွေဟာတောတောင်ထူထပ်ပြီးတောရလာရတာခက်တာကြောင့်လွယ်လွယ်ကူကူနဲ့ဝင်ရောက်လို့ရတယ်ထိုင်းနိုင်ငံဘက်ကနေအဲ့ဒီနေရာတွေကိုတွားဖို့အတွက်မလေးရှားအာဏာပိုင်တွေကထိုင်းစစ်အာစီကနေခွင့်ပြုချက်တောင်းခံထားပါတယ်ထိုင်းနိုင်ငံကတော့မလေးရှားရဲ့ဒီတောင်းဆိုချက်ပေါ်မှာစဉ်းစားသွားမယ်လို့ပြောပါတယ်ထိုင်းနိုင်ငံမှာလူမှောင်ခိုကူးမှုတိုက်ဖျက်ရေးစတင်ခဲ့ပြီးတဲ့နောက် မလေးရှားနိုင်ငံကအလားတူအစီအစဉ်တွေကိုမေလ7ရက်နေ့မှာစတင်လှုပ်ဆောင်ရကဒီစခန်းတွေကိုရှာဖွေတွေ့ရှိခဲ့တာပါမလေးရှားဟာအခုလိုစခန်းတွေရှိနေတယ်ဆိုတာကိုလာပေါင်းအတော်ကြာကလေးကတိထားပြီးသားဖြစ်တဲ့ဆိုတော့သတင်းမီဒီယာတွေရဲ့ပြောဆိုချက်ကိုလည်း Mr. Wan Chuan တီကညှင်းဆိုသွားပါတယ်အခုရက်ပိုင်းတွေအတွင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရွှေ့ပြောင်းဝင်ရောက်သူလှေစီးဒုက္ခတွေအများပြားကိုတော့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကယာယီခိုလုံနေထိုင်ခွင့်တွေပေးထားပါတယ်
နောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်ပြီးတန်တမာရေးကြိုးပမ်းမှုတွေဆက်လုပ်သွားနေချိန်မှာပဲဖိအားနဲ့တန်ခတ်ရေးယူမှုတွေတိုးပြီးလှုပ်သွားဖို့လိုတယ်ဆိုတာကိုအမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကထိတ်တဲနျူကလ িয়ার ရေးစစ်ဆင်ညှိနှိုင်းမှုတွေဒီကနေ့အစည်းအဝေးတစ်ခုတွင်သဘောတူခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်တွေကဘာရီဆိုရယ်ဆိုတာရှင်းနေတယ်လို့ဆိုးမျိုးတော်မှလုပ်တဲ့အစည်းအဝေးပြီးမြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဆန်ခင်ကပြောပါတယ်။နျူကလ িয়ার လက်နက်ဆိုင်ရာနည်းပညာမှာတိုးတက်မှုပိုရနေပြီလို့မြောက်ကိုရီးယားရဲ့ပြောဆိုချက်အသစ်ထွက်လာပြီးတဲ့နောက်အခုအစည်းအဝေးကိုကျင်းပတာပါအဲ့လိုပြောတာကိုတော့အတိမပြည့်နိုင်သေးပါဘူးအမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ကိုနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်လို့မြောက်ကိုရီးယားကချင်းကြောက်လာတာနှစ်တော်ကြာပါပြီဒီသုံးနိုင်ငံဟာမြောက်ကိုရီးယားနျူကလ িয়ার လက်နက်အရေးခံတွေဖြစ်ရှင်းဖို့၆နိုင်ငံတက်ရောက်တဲ့လက်နက်ဖြုတ်သိမ်းဆရာမအောင်မြင်တဲ့ဆွေးနွေးပွဲတွေမှာပါဝင်ပါတယ်ခင်ဗျာ
ဗီယက်နမ်နဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေဟာတောင်တရုတ်ပင်လယ်ရင်းကကျွန်းကျွန်းပေါ်မှာအတူဘောလုံးကစားပြီးကာရာအိုကေတချင်တွေကိုတည်ဆူခဲ့ကြပါတယ်။ပင်လယ်ရေပြင်နယ်နိမိတ်တက်မှတ်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့ထိတ်တန့်ရင်ဆိုင်နေရတဲ့အရှေ့တောင်အာရှဒေသရင်းကဒီနှစ်နိုင်ငံကြားဒီကနေ့အခုလိုတွေ့ဆုံကြတာဟာလုံခြုံရေးအရပူးပေါင်းဆောင်ရွက်မှုအချိန်ကိုမြင့်တင်လှုပ်ဆောင်လာတဲ့လက္ခဏာလည်းဖြစ်ပါတယ်။ဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကြားသူပိုင်ကိုပိုင်အငင်းပွားနေတဲ့ Spratly ကျွန်းစုရေးနဲ့ပတ်သက်ပြီးဆယ်စုနှစ်နဲ့ချီပြီးတစ်ဖက်နဲ့တစ်ဖက်ရန်ဆောင်နေခဲ့ကြရကအခုခါမှာတော့ပူပေါင်းဆောင်ရွက်တာဖြစ်ပါတယ်။ဒါဟာအရှိတောင်အရှဘိုးချက်မှမှာဩဇာလွှမ်းမိုးဖို့အတွက်ကြိုးစားလာနေတဲ့တရုတ်နိုင်ငံရဲ့အာဏာချက်ထွင်မှုအပေါ်မှာဒဏ်ပြန်ဆောင်ရွက်တဲ့အနေနဲ့အတူပူပေါင်းလာဖြစ်ပါတယ်။နှစ်ဖက်နိုင်ငံကတပ်ဖွဲ့ဝင်တွေဟာဖိလစ်ပိုင်ကထိန်းချုပ်ထားတဲ့ North East Gate ကျွန်းပေါ်မှာဘောလုံးနဲ့ဗောလီဘောကစားခဲ့တယ်လို့ဖိလစ်ပိုင်ရေတပ်အကြီးအကဲအရာရှိသူကပြောပါတယ်။အဲဒီလိုတွေ့ဆုံရမှာဗီယက်နမ်ရေတပ်သား60လောက်နဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်100လောက်ပါပါတယ်။လွန်ခဲ့တဲ့နှစ်တုန်းကတော့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေဟာဗီယက်နမ်ကထိန်းချုပ်ထားတဲ့ South West Gate ကျွန်းကိုတွားပြီးအခုလိုအလားတူအားကစားပွဲတွေကိုဆင်နွှဲခဲ့ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1165လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဟုတ်တယ်ဦးနေညဘက်သတင်းများကို VOA ကနေဆက်လက်ကြီးညာနေပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့လက်ရှိနဲ့အရင်ကထိတ်တန့်တာဝန်ရှိသူတွေပေါ်အကျင့်ပြတ်ချစားမှုဆိုင်ရာရာဇဝတ်ကြောင်းဆွဲချက်တွေအမေရိကန်ပြည်ထောင်စုကဆွဲတင်လိုက်သလိုဆွစ်ဇာလန်တာဝန်ရှိသူတွေကလည်းသီးခြားစုံစမ်းစစ်ဆေးမှုတစ်ခုလုပ်နေပါတယ်။2018နဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲတွေအတွက်လုံပိုင်ခွင့်တွေပေးတာနဲ့ဆက်စပ်တဲ့ဆွဆဲချက်တွေပေါ်ဆွစ်ဇာလန်တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေတာပါ။အမေရိကန်ရဲ့ပြည်မှုဆိုင်ရာဆွဲချက်ထဲမှာလူ14ဦးပေါ်ဆွဲချက်48ခုပါဝင်ပါတယ်။အဲ့ဒီထဲမှာတရားမဝင်လုပ်ငန်းနဲ့အသက်မွေးမှုငွေလွှဲပြောင်းခြင်းဆိုင်ရာမတမာမှုငွေမဲခွာချမှုစတဲ့ဆွဲချက်တွေပါဝင်ပါတယ်။ဘောလုံးပွဲပြိုင်ပွဲအတွက်ဈေးကွက်ဆိုင်ရာအခွင့်အရေးတွေရဖို့အားကစားသတင်းမီဒီယာတွေရဲ့အရာရှိတွေကအမေရိကန်ဒေါ်လာတန်150ကျော်ပေးခဲ့တာဒါမှမဟုတ်ပေးဖို့သဘောတူထားတာတွေပါဝင်တဲ့အကြံစီတစ်ခုဖြစ်တယ်လို့အစိုးရရှိနေတွေကပြောပါတယ်။နိုင်ငံတကာဘောလုံးပြိုင်ပွဲတွေမှာအကျင့်ပြတ်ခြားခြားပြီးတော့သူတို့ကိုယ်သူတို့ချမ်းသာအောင်လုပ်တဲ့24နှစ်ကြာအကြံစီတစ်ခုအဖြစ်အမေရိကန်တရားရေးဌာနကပြောပါရယ် FIFA တာဝန်ရှိသူ9ဦးကိုဆွစ်ဇာလန်အာဏာပိုင်တွေကဒီကနေ့မှဖမ်းဆီးပြီးအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးမှာဖြစ်ပါရယ်အမေရိကန်တာဝန်ရှိသူတွေကလည်းဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာဒီကနေ့ရှာဖွေစစ်ဆေးတာတွေထပ်လုပ်ပါရယ်နောက်ထပ်လူ၄ဦးကဒီအမှုမှာပြစ်ရှိတယ်ဆိုတာဝန်ခံထားပြီးလို့အမေရိကန်တရားရေးဌာနကပြောပါရယ်အမေရိကန်နဲ့ဆွစ်ဇာလန်ကအမှုတစ်ခုလုံးမှာလက်ရှိ FIFA ဥက္ကဋ္ဌဆက်ဘလတ်တာမပါဘူးဆိုတာ FIFA ရဲ့ဆက်သွယ်ရေးနဲ့အများပြည်သူရေးရညွှန်ကြားမှုညွန်ကြားရေးမှူးကသတင်းတော့တွေကိုအတိအပြုပြောဆိုထားပါရခင်ဗျာ
NBK နဲ့မှာအသေးခံဘုံပောက်ကွဲမှုတွေကြောင့် ဤရစတာ18ဦးတဲ့မနေ့တိတ်ဆုံးခဲ့ရပါတယ်။အဲဒီဒေတာမှာအားရစစ်သွေးကြွဖွဲ့ရဖျော်ဖျဲဖြစ်စီဖို့အတွက်ဒီကနေ့ဗုဒ္ဓဘူးနေမှာလဲဤရအစိုးရကိုလိုလားတဲ့လက်နက်ကင်တပ်ဖွဲ့တွေဟာသူတို့ရဲ့ထိုးစစ်ပုံစံတဲ့နဲ့ဆက်ပြီးတိုက်ခိုက်နေတာဖြစ်ပြီးတညအတွင်းမှာအခုလိုတိတ်ဆုံးလာတာဖြစ်ပါတယ်။အဲဒီခရိုင်တွေကစစ်သွေးကြွတွေတင်ပိုက်ထားတဲ့နေရာတွေကိုပြန်ပြီးသိမ်းယူနိုင်ဖို့အတွက်ထိုးစစ်စတင်ခဲ့တဲ့နောက်တိုက်ပြီးမကြာခင်မှာပဲအားရစစ်သွေးကြွတွေတင်ထားတဲ့ဖလူရမျိုးပြင်မှာအင်္ဂါနေ့ညပိုင်းတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာလို့ဤရစစ်ဖက်ရရှိတွေကပြောပါတယ်။အမခန်ရဲ့မြို့တော်ရာမာဒီကိုဝင်ပြီးတိုက်ဖို့မလုပ်ခင်မှာအားရစစ်သွေးကြွအဖွဲ့ရဲ့ထောက်ပံ့ရေးလမ်းကြောင်းကိုဖျက်တောက်ဖို့ကြိုးစားတဲ့အနေနဲ့ဤရစစ်တပ်နဲ့ပြည်သူစစ်တွေကမြို့ပြင်နေရာတွေမှာအဓိကဝင်ရောက်လှုပ်ရှားနေကြတာဖြစ်ပါတယ်။ဒီစစ်စင်ရေးကိုအမေရိကန်တို့ရဲ့နောက်ထပ်အကူအညီနဲ့အင်္ဂါနေ့ကစတင်ခဲ့တာပါ။ဤရတပ်တွေရဲ့တိုက်ခိုက်လူဆိုင်နဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ဝင်ကြီးအက်ချ်ကာတာမေးခွန်းထုတ်လိုက်တဲ့ပြောဆိုချက်တွေထွက်ပေါ်လာပြီးတဲ့နောက်မှာသမရအင်မျိုးအရာရှိတွေကဤရတပ်တွေနဲ့ပတ်သက်ပြီးသူတို့ရဲ့ရည်တည်ချက်မပြောင်းလဲကြောင်းပြသလိုက်တာဖြစ်ပါတယ်။
အမေရိကန်တွေကိုလုတ်ကြံတပ်ဖြတ်ဖို့ကြံစီပြီးအကြမ်းဖက်ဖွဲ့စည်းတစ်ခုကိုရုပ်ဝတ္ထုပိုင်းဆိုင်ရာအကူအညီတွေပေးခဲ့တယ်လို့ယေမန်နိုင်ငံသားတဦးကနယူးယောက်မှာရှိတဲ့ပြည်ထောင်စုတရားရုံးတစ်ခုမှာဒီအပြစ်ရှိကြောင်းဝန်ခံဖျောက်ချက်ပေးခဲ့ပါတယ်။2005ခုနှစ်နှောင်းပိုင်းကနေ2008ခုနှစ်အစောပိုင်းကာလအတွင်းအီရတ်နိုင်ငံတွေကအမေရိကန်တပ်တွေကိုတိုက်ခိုက်ဖို့ဆဒစ်အယ်အဘာဒီဟာယေမန်ကနေထွက်ခွာလာခဲ့တယ်လို့တရားရုံးစာရွက်စာတမ်းတွေမှာဖော်ပြထားပါတယ်။2008ခုနှစ်အစောပိုင်းမှာသူဟာပါကစ္စတန်အနောက်မြောက်ပိုင်းကအယ်ခိုင်ဒါအဖွဲ့နဲ့ပူးပေါင်းခဲ့ပြီးအဲဒီနောက်အာဖဂန်နိုင်ငံမှာအမေရိကန်တပ်တွေကိုတိုက်ခိုက်ခဲ့ပါတယ်။ဒါအပြင်သူဟာလောင်းအိုင်လန်မှာနေထိုင်တဲ့အမေရိကန်တဦးဖြစ်သူ Brian Neal Finnes ကိုအယ်ခိုင်ဒါအဖွဲ့နဲ့ပူးပေါင်းဖို့ဆက်သွယ်ပေးခဲ့တယ်လို့အစိုးရရှင်းလင်းရေးတွေကပြောပါတယ်။လောင်းအိုင်လန်မှာရှိတဲ့ရထားလမ်းကိုဖောက်ခွဲပျက်စီးဖို့အယ်ခိုင်ဒါရဲ့အစီအစဉ်ကိုသူအကူအညီပေးခဲ့တယ်လို့2009ခုနှစ်မှာ Finnes ကဝန်ခံထွက်ဆိုခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကဘူးပြောင်းရမှာရှိတဲ့အဲဂေယာတစ်ခုမှာဝင်ရောက်တိုက်ခိုက်သူ၄ဦးစလုံးသေဆုံးသွားခဲ့ပြီးတဲ့နောက်မှာတိုက်ခိုက်မှုလည်းဗုဒ္ဓဘူးနေအစောပိုင်းမှာပဲအဆုံးသတ်သွားခဲ့တယ်လို့ပြည်ထောင်ဝင်ကြီးဌာနတာဝန်ရှိသူတွေကပြောကြားလိုက်ပါတယ
်ပုထုနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးတက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါရဲ့ရှင်ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါလေစီပြေဒုက္ခသည်တွေအရေးတုံ့ပြန်ဆောင်ရွက်ရမှာအားနည်းတယ်လို့ဝေဖန်တာခံခဲ့ရတဲ့မြန်မာနိုင်ငံမှာပြဿနာတွေကိုဖြေရှင်းဖို့အကြိုးပမ်းမှုတွေကိုကုလသမဂ္ဂတာဝန်ရှိသူတွေကိုယ်တိုင်တွေ့မြင်ခဲ့ပြီးတဲ့အကြောင်းမြန်မာအစိုးရအဆင့်မြင့်အရာရှိသူဦးကပြောဆိုလိုက်ပါတယ်ပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းဖို့လိုတယ်လို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂထိပ်တန်းအရာရှိသူဦးကပြောဆိုခဲ့ပြီးမှပဲမြန်မာနိုင်ငံဘက်ကတုံ့ပြန်ပြောဆိုလိုက်တာပါအပြည့်စုံကတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါရရှင
်အရှိတောင်အာရှဒေသကလေစီးပြေဒုက္ခသည်တွေအရေးမြန်မာနိုင်ငံနဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံတို့အနေနဲ့ဒီထက်ပိုပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းကုလသမဂ္ဂမဟာမင်းကြီးဇီယက်ရာအီဒ်အယ်ဟူဆိန်ကတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်အာဆီယံအသင်းအနေနဲ့ဗရင်းညမာပြတ်ထန်းထားတဲ့အတိုင်းလူအခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမယ့်အခြေခံမူတွေကိုလိုက်နာပြီးထွက်ပြေးလာသူတွေကိုကူညီဖို့လိုအပ်သလိုမြန်မာနိုင်ငံလိုဒုက္ခသည်တွေထွက်ပြေးလာနေတဲ့မူရင်းတိုင်းပြည်တွေအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ဖို့လိုတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့မနေ့တုန်းကလူအခွင့်အရေးကောင်စီအစည်းအဝေးမှာပြောကြားခဲ့တာဖြစ်ပါတယ်မြန်မာအစိုးရကတော့လေစီးပြေဒုက္ခသည်တွေရေဖြည့်ရှင်းဖို့ကြိုးပမ်းနေတာတွေကိုကုလသမဂ္ဂတာဝန်ရှိသူတွေကိုယ်တိုင်တွေ့မြင်နေကြတဲ့အကြောင်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောပါတယ
်။မစ္စတာနမ်ဘီယာရဲ့ဒါကသိသွားတယ်။နော် UNDP ကဒါဒီမှာရဲ့ကြီးကကော်ဒီနေတာတဲ့ကံကောင်းထားမှသာပေါ့နော်။အဲဒီဖြစ်တဲ့အချိန်မှာသူတို့လည်းရောက်နေတော့သူတို့လည်းအကုန်လုံးတွေ့ပြီးတော့သူတို့လည်းဟိုကိုယ်တိုင်ဟိုကြည့်ပြီးတော့မြင်းမြန်ကိုလည်းရသွားတာပေါ့လေ။နော်။အဲ့တော့သူတို့နိုင်ငံသားဒီချင်းချစ်ဆိုတာလည်းကျွန်တော်တို့မှာမီဒီယာနဲ့အင်တာဗျူးမှာလည်းဒါတို့အလုံးပြောကြတဲ့အရာအကုန်လုံးကျွန်တော်သိနေပြီပေါ့လေအဲ့တော့နောက်တစ်ခါကျွန်တော်တို့ကဒီမှာမဟုတ်တဲ့တို့နိုင်ငံသားမဟုတ်တဲ့ကျွန်တော်တို့ရှေ့ရောက်ဆိုတော့လည်းကျွန်တော်တို့ကဒီကြားကတ်ထုတ်ထားပြီ
ပြီးခဲ့တဲ့သတင်းပတ်အတွင်းမြမရှေးပိုင်းနဲ့အတွင်းကကယ်ဆယ်ခဲ့ရတဲ့လေစီးပြေဒုက္ခသည်208ဦးတို့ထဲမှာလည်း200ရိုးကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာဘက်ကပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟုတ်မဟုတ်ကိုဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေဆဲဖြစ်ပါတယ်။ဒီလူတွေကိုပြန်ပြီးလက်ခံဖို့ကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကသဘောတူထားတယ်လို့ဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ်။ဒါပေမဲ့လည်းလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇီယက်ရာအီဒ်အယ်ဟူဆိန်ကတော့ယာယီခလုံးဝင်ပေးတာထက်လေစီးထွက်ပြေးရတဲ့အဓိကအကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ်။
The offer of temporary shelter while welcome cannot hope to fix the deeper problems.
ယာယီခေါလုံခွင့်ပေးရဟာကြိုးစိုးစရာဆိုပေမဲ့ဒီလောက်နဲ့တော့လေးနှစ်လာတဲ့ပြဿနာကြီးပြေလည်သွားလိမ့်မယ်လို့မမျှော်လင့်နိုင်ပါဘူး။ထောင်ထဲချီတဲ့ဒီလူတွေဟာမြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေပါ။ပြန်လာသူတချို့ကိုမြန်မာအစိုးရကလက်ခံခဲ့ပြီးလူကုန်ကူးမှုတရားမဝင်ရွှေပြောင်းအခြေချမှုတွေကိုအကာအကွယ်ပေးဖို့အလေးနက်ကြိုးပမ်းနေတယ်လို့လည်းကြေညာပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေလူခွင့်ရချိုးဖောက်ခံနေရတဲ့အစိုးရရဲ့မူဝါဒတွေကိုပြောင်းလဲဖို့ကမဖြစ်မနေလုပ်ဖို့လိုအပ်ပါတယ်။ဒီလူတွေအနေနဲ့မြန်မာပြည်မှာဂုံတိတ်ခါရှိရှိနေထိုင်ခွင့်ရှိရမှာပါဒါပေမဲ့လည်းလူမျိုးရေးဘာသာရေးဖိနှိပ်မှုတွေနိုင်ငံသားအဖြစ်နဲ့ရောစီးပွားရေးနိုင်ငံရေးလူမှုရေးအရာအပြည့်အဝမခံစားရဘဲအခွင့်အရေးတွေညှင်းပယ်ခံရတာတွေအပါအဝင်စနစ်တကျလူအခွင့်အရေးချိုးဖောက်မှုတွေကိုအကြီးအကျယ်ရင်ဆိုင်နေကြရပါတယ
်မြန်မာအစိုးရကတော့လေစီးပြေဒုက္ခသည်တွေအရေးတောက်ကြနေမှာဆွေးနွေးဖို့စီစဉ်ထားတဲ့ထိုင်းနိုင်ငံကညီလာခံကိုတက်ရောက်ဖို့အစိုးပိုင်းတို့ကညှင်းဆန်ခဲ့ပေမဲ့အခုအခါတက်ရောက်ဖို့ဆုံးဖြတ်ထားတာပါကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကပါတက်ရောက်ကြမယ်ညီလာခံမှာဆွေးနွေးတဲ့အခါမှာတော့မြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မယ်အစီအစဉ်တွေကိုရှင်းပြဖို့ရည်ရွယ်ထားတယ်လို့လည်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်ကပြောပါတယ
်မြန်မာနိုင်ငံရဲ့ယက်တီချက်မြန်မာနိုင်ငံကအရှိဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတော့ဟလာကျွန်တော်တို့ရဲ့စဉ်းစားရတဲ့အချက်နောက်တချို့ဟာဒီမှာမြန်မာနိုင်ငံကဟလာလက်မခံနိုင်တဲ့နော်အချက်တွေကိုလည်းကျွန်တော်တို့ကဒီမှာထည့်ပြီးတော့ဆွေးနွေးပြီးတော့နာတာဒီကနေ့မှဒီလိုလူတွေကုန်ကူးနေတဲ့ကိစ္စပေါ်မှာကျွန်တော်တို့ရဲ့သဘောထားနော်အခြားနိုင်ငံတွေရဲ့သဘောထားကိုလည်းကျွန်တော်တို့ကအဲ့ဒီမှာ data လို့ရတဲ့အပြင်နော်ဒီကဒီအမေရိကန်တို့နော်ဒါဆွစ်ဇာလန်တို့ပါမယ်ဒီလိုပြောပါတယ်အဲ့တော့ဒီနိုင်ငံတွေနဲ့လည်းကျွန်တော်တို့ကအကြမ်းကျွန်တော်တို့ကရင်ဆိုင်နေရတဲ့ဥစ္စာကိုနော်ကျွန်တော်ရင်ဆိုင်နေလို့ဒီများလည်းရင်ဆိုင်နေရတယ်ဒါကိုပြပောင်းမှုအခြေခံမှာပဲရမှာပေါ့လေနော်တချို့ဟာတွေကဟာနိုင်ငံရေးအနေနဲ့အသုံးချမယ်ဆိုရင်တော့ဘယ်လိုမှအခြေချလို့မရနိုင်ဘူးပေါ့။ဒါကဒီသားချင်းစာနာမဲ့အခြေချဒီသားချင်းအလားကူညီရမယ့်အခြေချအနေနဲ့အလုံးဝဝိုင်းစင်းရပြီးတော့ဒီဖြစ်နေတဲ့ပြဿနာပေါ့နော်။ဟိုရရှိအလားဟိုဖြေရှင်းနိုင်တဲ့အချက်အချင်းချင်းချင်းရောက်အောင်ကျွန်တော်ဆွေးနွေးပြီးဖို့တော့အချိန်ချင်းရှိပါတယ်
။လေးစီးပြေဒုက္ခသည်တွေရေမြန်မာနိုင်ငံကတက်တဲ့ကြွားကြဖြေရှင်းဖို့ဖိအားပေးခံနေရတာကိုလက်မခံနိုင်ကြတဲ့တက်ကြွလှုပ်ရှားသူတွေကတော့ဒီကနေ့ရန်ကုန်မြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံကဖိနှိပ်ခံနေရတဲ့ရိုဟင်ဂျာတွေဖြစ်တယ်လို့လက်ခံသုံးနှုန်းပြီးမြန်မာအစိုးရဘက်ကအရေးယူဆောင်ရွက်ဖို့တိုက်တွန်းနေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြောဆိုတိုက်တွန်းမှုတွေကိုကန့်ကွက်တဲ့အနေနဲ့တန်ကာတော်တွေအပါအဝင်လူပေါင်းရာနဲ့ချီဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်။
မတင်ကြီးထိုက်ပါရှင် VOA ကနေပုတ်ထုံးနေညပိုင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်အရှေ့တောင်အာရှနိုင်ငံတွေကိုထွက်ပြေးလာတဲ့လေစီပြေးဒုက္ခသည်တွေဟာမြန်မာနိုင်ငံကရိုဟင်ဂျာတွေသာမကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါဝင်ပါတယ်စီးပွားရေးဖွံ့ဖြိုးလာနေပေမဲ့လည်းဆင်းရဲမွဲတေမှုဝင်ငွေနှဲပါမှုကြံနေသေးတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေသူ့နိုင်ငံကိုစွန့်ခွာထွက်ပြေးနေကြတဲ့အကြောင်း AP သတင်းဆောင်မကိုအခြေခံပြီးကိုငင်းချန်ကပြောပြချပါတယ်ရှင်
ပြီးခဲ့တဲ့အပတ်တွေအတွင်းအရှေ့တောင်အာရှဒေသကလေစီးပြေးဒုက္ခသည်တွေအကြောင်းဆိုရင်မြန်မာနိုင်ငံမှာဖိနှိပ်ခံရပြီးထွက်ပြေးကြရတဲ့လူနည်းစုမွတ်စလင်ရိုဟင်ဂျာတွေအကြောင်းကိုပဲအဓိကထားဖော်ပြကြတာပါဒါပေမဲ့အဲ့ဒီဆက်လေးတွေကိုတာဝန်ရှိသူတွေနဲ့ကူညီရေးလှုပ်သားတွေကကယ်ဆယ်ပြီးတဲ့အခါမှာတော့ရိုဟင်ဂျာတွေသာမကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါဝင်နေတာကိုတွေ့ရပါတယ်တစ်နှစ်ကို600ခန့်လုံးကျော်စီးပွားရေးတိုးတက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအရင်တုန်းကလိုစီးပွားရေးဖွံ့ဖြိုးမှုမနှိမ်ကျတော့ပေမဲ့လည်းဆင်းရဲမွဲတေမှုနဲ့ဝင်ငွေနှဲပါမှုကတော့ရှိနေသေးပါဒီလိုအခြေအနေတွေကြောင့်သူတို့ဟာလူများများခေါ်နိုင်ရင်ဝင်ငွေကောင်းတဲ့လူမောင်ကိုကူးသူတွေရဲ့ဆွဲဆောင်သိမ်းသွင်းတာကိုခံနေရပါတယ်ဆက်လီတစည်းပေါ်ကကယ်ဆယ်ခံရသူရှဖစ်မီယာကသူ့အတွေ့အကြုံကိုပြောပြပါတယ
်တို့ကျွန်တ
ော်ကိုပြောတော့ကျွန်တော်စီးရမယ့်ဆက်လီကကြီးလွန်းလို့ခရစ်ကတ်တောင်ကစားလို့ရတယ်နောက်ပြီးဘာပြဿနာမှမရှိပဲမလေးရှားကိုတပတ်တွင်ရောက်မှာတဲ့ဒါပြင်ဆက်လီပေါ်မှာအစားတောက်ကောင်းကောင်းကျွေးမယ်ရေလဲနေတိုင်းချိုးလို့ရမယ်ဒါပေမဲ့တကယ်တမ်းတော့ကျွန်တော်ရေနှလားတော့မချိုးရပါဘူးဗျာ
မြန်မာနိုင်ငံကရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာမလေးရှားကိုသွားကျင်တာဖြစ်ပြီးအဲ့ဒီလိုလူတွေကိုမလေးရှားကိုပို့ဖို့ကိုယ်စားလှယ်အနေနဲ့လုကင်နေတဲ့အနည်းဆုံးလူ300လောက်ပါတဲ့လူမောင်ခိုဂိုင်းတစ်ခုကိုတာဝန်ရှိသူတွေအနေနဲ့စစ်ဆေးနေပြီလို့ပြောပါတယ်ဘင်္ဂလားဒေ့ရှ်တောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့ကောက်စ်ဘဇားကအဓိကလူမောင်ခိုကူးတဲ့မြို့ဖြစ်ပြီးအဲဒီကရဲတပ်ဖွဲ့အကြီးအကဲရှမဲလ်ကူမာနာကလူမောင်ခိုကူးသူတွေကိုအရေးယူမှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်တို့တို့ပ
ူပြီးပြင်းပြင်းထန်ထန်အရေးယူနေပါပြီကျွန်တော်တို့လူကုန်ကူးမှုတာစီအုပ်တွေအောက်မှာအရေးယူထားတဲ့အမှုတွေရှိပါတယ်ဘလောက်ရှိသလဲဆိုရင်အမှုပေါင်း325မှုမှာ လူပေါင်း 1600 ကျော်ဆွဲဆိုလာပြီးတော့ဖမ်းဆီးမှုပေါင်း 490 လောက်ခဲ့ပါတယ်။ 2012 ခုနှစ်ကစပြီးတော့မလေးရှားကိုသွားမဲ့လူပေါင်း 3500 လောက်ကိုကယ်ဆယ်ပြီးပါပြီ
။ဒုတိယကော်မရှင်နာရုံးမှာတော့လူမှောင်ကိုကူးကံရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကသူတို့အတွေ့အကြုံဆိုးတွေကိုတတ်တဲ့အနေနဲ့ပြန်ထွက်ဆိုကြပါတယ်။ကလေး6ယောက်အမေဆိုဖီကာဘီကန်ကသူငွေညှစ်ခံရတဲ့အကြောင်းကိုအခုလိုပြောပါတယ်။
ကျမယောက်ျားထွက်သွားပြီးတလားနဲ့6ရက်အကြာမှာဖုံးဆက်လာပါတယ်။သူကဆက်လီတစည်းကနေလွှတ်ပေးအောင်ဒေါ်လာ2300ပေးလိုက်ဖို့ပြောပါတယ်။ကျမမပေးရင်သူအိတ်ပြန်လာနိုင်မှာမဟုတ်ဘူးလို့လည်းပြောတယ်
။အခုနှစ်မေလအစောပိုင်းကစပြီးဘင်္ဂလားဒေ့ရှ်နဲ့ရိုဟင်ဂျာတဝက်လောက်စီပါဝင်တဲ့လူ3600လောက်ဟာအင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတို့ကိုရောက်ရှိခဲ့တာပါ။ပြီးခဲ့တဲ့အပတ်ကလည်းမြမရေပိုင်နဲ့မှလူ200လောက်ပါတဲ့ဆက်လီတစည်းကိုမြမရေတက်ကဖမ်းဆီးမိခဲ့ပြီးကနဦးစစ်ဆေးချက်တွေအရကယ်ဆယ်ခဲ့သူ208ဦးနဲ့200ဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ပြီးနေရာရင်းပြန်ပို့နိုင်ဖို့ကိုလည်းနှစ်နိုင်ငံအစိုးရတွေညှိနှိုင်းဆောင်ရွက်နေကြပါတယ်။ဒီထက်ပိုတဲ့လူထောင်ပေါင်းများစွာဟာလည်းဆက်လီမောင်းသူစွန့်ပစ်ခံရတဲ့လေတွေပေါ်မှာပိတ်မိသလိုဖြစ်ပြီးပင်လယ်ထဲမှာမျောနေတယ်လို့ယူဆရပါတယ်ခင်ဗျာ
။ကိုငင်းချမ်းပါရှင်။တော်တော်ရှင်တွေနားဆင်နေရတာတော့ VOA မြန်မာပိုင်းအစီအစဉ်ပဲဖြစ်ပါတယ်ခုတော့မြန်မာရွေးကောက်ပွဲသတင်းတစ်ပုဒ်တင်ပြပါမယ်မြန်မာနိုင်ငံမှာဒီနှစ်နောက်ပိုင်းကျရင်ကျင်းပမယ့်ရွေးကောက်ပွဲတွေမှာလွတ်လပ်ပြီးတရားမျှတမှုရှိဖို့လိုအပ်ချက်တွေအများပြားရှိနေတယ်လို့အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ចောင်းသားတွေကသတိပေးလိုက်ပါတယ်ရွေးကောက်ပွဲမတိုင်မီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးပြည်တွင်းငြိမ်းချမ်းရေးစတာတွေလိုအခြေခံကြကြပြင်ဆင်စရာတွေဒါမှမဟုတ်ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်မဆုံးရှုံးစေဖို့ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်လို့ဒီပါတီကြီးနှစ်ခုကဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအပြည့်စုံကတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ရွေးကောက်ပွဲကိုသတ်မှတ်ထားတဲ့အချိန်တိုင်းကျင်းပနိုင်ဖို့ရွေးကောက်ပွဲဆိုင်ရာဥပဒေနည်းဥပဒေနဲ့အညီဆောင်ရွက်ဖို့နိုင်ငံတကာကအကဲခတ်တွေကိုလွတ်လွတ်လပ်လပ်လေ့လာခွင့်ပြုဖို့စတာတွေလိုရွေးကောက်ပွဲနဲ့တိုက်ရိုက်သက်ဆိုင်တဲ့ကိစ္စတွေမှာလိုအပ်ချက်တွေကို NLD ပါတီနဲ့88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတို့ကခေါင်းဆောင်တွေကထောက်ပြခဲ့ကြတာပါဒီလိုပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာနိုင်ဖို့အတွက်အထူးလိုအပ်ချက်တစ်ခုအဖြစ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်း NLD အနေနဲ့ကြိုးပမ်းသွားမှာဖြစ်တယ်ဆိုပြီးပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောဆိုခဲ့ပါတယ
်ရွေးကောက်ပွဲမမှန်ကန်လို့ဖို့ဥပဒေတိုင်းလုပ်ဖို့နဲ့ကောင်းမွန်တဲ့ဥပဒေတွေရှိဖို့အဲ့လိုပြောတာလေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင်တော့အငယ်တို့ကပြင်ဆင်ရေး4-6တင်မကပါဘူးလို့အပ်တဲ့ပြင်ဆင်မှုတွေကိုဆက်လက်စူးစမ်းနေမှာပဲအဲ့ဒီမှာကျွန်တော်တို့ပြောရတယ်ဟာလားဟိုလွတ်တော်တွင်လွတ်တော်ပတ်လွတ်တော်တွင်ဆိုတာလွတ်တော်မှာရှိနေတဲ့အင်အားတော့မများဘူးသို့တော်ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေရှိတယ်လွတ်တော်ပတ်ဆိုတာနိုင်ငံရေးရသင်ချားလာအောင်အစိုးရသဘောပေါက်လာအောင်ပြည်သူလူထုထောက်ခံလာအောင်ဒီလိုလုပ်ရတယ်လို့ရှိတာပေါ့
မြန်မာအစိုးရကတော့ရွေးကောက်ပွဲတွေကိုအောက်တိုဘာလကုန်ဒါမှမဟုတ်နိုဝင်ဘာလဆန်းမှာကျင်းပနိုင်ဖို့ရည်မှန်းထားပြီးမဲပေးခွင့်ရှိသူတွေရဲ့စည်းရင်းကိုလည်းတနိုင်ငံလုံးမှာ၄တုပ်ခွဲထုတ်ပြန်ဖို့စီစဉ်ထားပါတယ်ပထမအကြိမ်ဖြစ်မတ်လ30ရက်နေ့ကနေဧပြီလ12ရက်နေ့ထိရန်ကုန်တိုင်းမြို့နယ်10မြို့နယ်မှာထုတ်ပြန်ပေးခဲ့ပါတယ်ဒုတိယအကြိမ်ဖြစ်ရန်ကုန်တိုင်း14မြို့နယ်နဲ့နေပြည်တော်ကောင်စီ10မြို့နယ်မှာမေလ25ရက်နေ့ကနေဇွန်လ9ရက်နေ့ထိမဲစည်းရင်းတွေကိုထုတ်ပြန်ပေးခဲ့ပါတယ်ဒါပေမဲ့လည်းစရင်ထုတ်ပြန်ရမှာအမှားအယွင်းတွေတွေ့နေရတဲ့အတွက်မဲပေးပိုင်ခွင့်ဆုံးရှုံးမှာကိုစိုးရင်ရတယ်လို့လည်း NLD ကတတိပေးပါတယ
်အခုထုတ်ပြန်နေတဲ့မဲစရင်တွေမှားယွင်းမှုကတော့အားအောစရာကောင်းအောင်များနေဒါလည်းအငယ်တို့စနစ်တကျပြုစုပြီးတော့ရုပ်ောက်ပွဲကော်မရှင်တင်ပြမှာပါဘာကြောင့်ဒီလိုအမှားများနေလဲဆိုတာတော့အငယ်တို့မသိသေးဘူးကျွန်တော်တို့ဟိုလူ၁၀ယောက်မှတ်ပုံတင်တစ်ခုပဲတန်းစီပြီးတော့မဲစင်းနဲ့ပါကြဘလို့ဖြစ်နိုင်မလဲဟုတ်တယ်မလားနောက်တစ်ခုအငယ်တို့ပတ်ဝန်းကျင်မှာရှိနေတဲ့ NLD ရလူတွေရဲ့မဲစင်းတွေအကုန်လုံးလောက်ကိုအကျက်လက်တွေပါတယ်မပုံတွေမှားတယ်အမိဘနာမည်မှားတယ်ရက်ွက်နာမည်မှားတယ်တစ်ခုဟုတ်တစ်ခုမှားနေတယ်ဥပမာမူတည်ပြီးပြောရရင်တော့မဲပေးခွင့်ခွင့်ရေးတွေသူတော်တော်များဆုံးရှုံးရမလို့ဖြစ်
ပထမအကြိမ်မဲစီရင်ထုတ်ပြန်ပြီးတဲ့နောက်မှာတော့မှားယွင်းမှုတွေရှိကြောင်းပြန်လည်ပြင်ဆင်မှုတွေလုပ်မဲ့အကြောင်းကိုတော့အစိုးရပိုင်းသတင်းတွေမှာထုတ်ပြန်ခဲ့ပါတယ်။ကျန်တဲ့မဲစီရင်တွေကိုတော့လာမယ့်ဇွန်လ10ရက်နေ့နဲ့ဇွန်လ25ရက်နေ့မှာထုတ်ပြန်သွားဖို့ရှိတယ်လို့ဆိုပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့ပညာပေးမှုတွေကိုတော့လူမှုအခြေပြုအဖွဲ့အစည်းအတော်များများကလိုက်လံဆောင်ရွက်နေကြပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ပြည်သူလူထုတွေကသူတို့ရဲ့ဆန္ဒအတိုင်းမဲပေးနိုင်ဖို့အတွက်ပညာပေးလှုံ့ဆော်မှုတွေကိုလည်းလှုံ့ဆော်နေကြပါတယ်။မကြခင်မှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့တရားနည်းလမ်းကြတဲ့ရွေးကောက်ပွဲဥပဒေလုံထုံးလုံနည်းတွေနဲ့ရ
ရွေးကောက်ပွဲဆိုင်ရာကြီးကြပ်သူအစဉ်အပြည့်ပလိုက်မှုကင်းတဲ့ဆောင်ရွက်ချက်တွေလိုအပ်ကြောင်းနဲ့လက်ရှိအခြေအနေအရကတော့ဘဟုကနေအောက်ခြေအဆင့်ထိရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေအနေနဲ့ပလိုက်မှုကင်းကင်းတဲ့ဆောင်ရွက်နိုင်ပါမလားဆိုတာကိုတော့တန်လျာဖြစ်စရာတွေရှိတယ်လို့လည်းဒီကနေ့ NCCD ကိုတနင်္ဂနွေနေ့အပြစ်ခတ်ရစရေညနေရေးအဖွဲ့ကနေ KNU ထိန်းချုပ်နယ်မြန်မာကျင်းပမဲ့ထိပ်သီးညီလာခံမှာတင်ပြမဲ့အပြစ်ခတ်ရစရေဆိုင်ရာမူကြမ်းနဲ့နိုင်ငံရေးမူပေါင်းတွေကိုအတည်ပြုရေးဆွဲဖို့အတွက်ထိုင်းနိုင်ငံမှာတုံးရတာအစည်းအဝေးကျင်းပပြီးစီခဲ့ပါပြီ။အခုရေးဆွဲထားတဲ့နိုင်ငံရေးမူပေါင်းတွေကိုတိုင်းရင်းသားထိပ်သီးအစည်းအဝေးမှာအတည်ပြုသွားမယ်လို့လည်း NCCD ကောင်းဆောင်တ
ာတိုင်းရင်းသားထိပ်တီးအစည်းအဝေးမှာတင်ပြဖို့အတွက်အစည်းအဝေးခန်းစာနဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းတွေကိုအချောတန်ရေးဆွဲခဲ့တယ်လို့ NCCD နိုင်ငံရေးမူပေါင်းရေးဆွဲရေးဖွဲ့မှပါဝင်နေတဲ့တာဝန်ရှိသူတွေလည်းဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုပြောပါတယ်
လောက်ခီလာမှာတင်ပြမဲ့အစည်းအဝေးခန်းစာစာကိုကျွန်တော်တို့ညှိနှိုင်းပြီးတော့အချောပတ်တယ်နောက်တစ်ခါလောက်ခီလာမှာပဲတင်ပြမဲ့နိုင်ငံရေးဆွေးနွေးဆိုင်ရာမူပေါင်းအဲ့ဒီမူပေါင်းနဲ့ကျွန်တော်တို့အချောကန်နဲ့ညှိနှိုင်းတယ်ကျွန်တော်တို့ကတော့ကျွန်တော်တို့ထိပ်တီးစီဝေးကနေပြီးတော့ဆုံးဖြတ်တဲ့ခါမှာကျွန်တော်တို့ဆောင်းအောင်
NCCD ဖွဲ့အနေနဲ့မနက်ဖြန်မှာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းပါဝင်မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။မနက်ဖြန်တွေ့ဆုံမှုကိစ္စနဲ့ပတ်သက်လို့ဘူမှုကြီးခွန်ဥက္ကာကအခုလိုပြောပါတယ
်။မနက်ဖြန်ကတော့ဒီ NPC တို့ဝန်ကြီးဦးအောင်မင်းနဲ့တွေ့ဖို့ရှိတယ်။အဲ့ဒါကိုလည်းပဲမနက်ဖြန်မနက်မှာကျွန်တော်လည်းနေတော့ဆူပြီးတော့အဲ့ဒါမနက်ဖြန်လို့နေကြတယ်ဘောဒီမှာပဒင်းပြည့်တယ်ဟလာအမရဒီယာညကြက်တွေကာချုပ်ကြီးကညကြက်တွေပါပါတယ်ဆိုကျွန်တော်တို့မားဖောင်လို့ပ
ဲ NCCD ခေါ်တနိုင်ငံလို့အပြစ်ကရက်စက်ရေးဆိုင်ရာညှိနှိုင်းရေးဖွဲ့ကနေမြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားတပြည်လုံးအပြစ်ကရက်စက်ရေးစာချုပ်အပြစ်သားချုပ်ဆိုနိုင်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံရေးသွေးဆုံဆွေးနွေးရေးမူပေါင်းကိုအချော့တက်ရွေးဆွဲခဲ့ကြတာပါ NCCD ဖွဲ့မှာပါဝင်တဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်း16ဖွဲ့ကနေတနင်္ဂနွေလိုပြစ်ခတ်ရက်စက်ရေးမူကြမ်း NCA ပေါ်မှာအကြံပြုချက်တွေကို NCCD စည်းဝေးမှာပြန်လည်သုံးသပ်ဆွေးနွေးခဲ့ကြတယ်လို့လည်းဘူမှုကြီးခွန်ဥက္ကာကပြောပါရယ်အခုရေးဆွဲတည်ပြုထားတဲ့နိုင်ငံရေးမူပေါင်းဟာ NCCD ဖွဲ့သွင်းသဘောထားကွဲလွဲမှုတွေမရှိပေမဲ့လည်းလမ်းမဲ့ထိပ်တီးစည်းဝေးကခေါင်းဆောင်တွေကနေအတည်ပြုချက်ရယူသွားမယ်လို့လည်းဘူမှုကြီးခွန်ဥက္ကာကခုလိုဆက်ပြောပါရယ
်တို့ NCC ကမှတော့ဘာမှကွဲလွဲရမရှိဘူးဒါပေမဲ့ထိပ်တီးတွေကိုတင်ပြရင်တော့စစ်ဘီးတွေကအဖွဲ့အစည်းလည်းများတာပေါ့ NCC ဒီက16ဖွဲ့ပဲစစ်ဘီးတွေက20လောက်19ဖွဲ့20လောက်လာနေကြတော့အဲ့ဒီမှာတော့ဘယ်လိုဖြစ်လာမလဲတော့မသိဘူးဗျာကြိုးပြောဖို့ခက်ပါတယ
်ပြီးခဲ့တဲ့မေလစာမိုင်းတို့က UWSA ဝအသွေးစည်းညီညွတ်ရေးဖွဲ့ဌာနချုပ်ပန်ဆန်းမှကျင်းပခဲ့တဲ့တိုင်းဒါခေါင်းဆောင်ထိပ်သီးညီလာခံမှာတော့လက်ရှိမြန်မာဆိုရစစ်တပ်နဲ့စစ်ရေးသိမ်းမှနေတဲ့အဖွဲ့တွေဖြစ်တဲ့ကိုကံအဖွဲ့တောင်းပလောင်လူမျိုးရေးဖွဲ့ရခိုင်တပ်မတော်တို့ကနေ NCCD ဖွဲ့ကနေနှုတ်ထွက်မယ်လို့လည်းတင်ပြခဲ့ပါတယ်ဒါပေမဲ့လက်ရှိမှာတောင်းပလောင်လူမျိုးရေးတပ်ဖွဲ့ရဲ့နှုတ်ထွက်မှုဟာအတိမဖြစ်သေးဘူးလို့လဲဘူမှုကြီးခေါင်းကကခုလိုပြောပါတယ
်။ဟုတ်ဘာမှအတိမဖြစ်သေးဘူး။ဘန်သားမှာတို့ကြုံကုန်းလေးထွက်ကျင်တယ်လို့ပြောတာ။ထွက်ပြီးစီလို့မဟုတ်ဘူး။သူကိုယ်တိုင်လာပြတ်နေတာပဲဒီမှာတော့
။တိုင်းရင်းသားဖွဲ့ NCCD ခေါင်းဆောင်တွေဟာမေလ25ရက်နေ့ကနေ29ရက်နေ့ထိထိုင်းနိုင်ငံချင်းမိုင်မြို့မှာ3ရက်ကြာဆွေးနွေးပွဲကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကနေတနိုင်ငံလုံးအပြစ်ခတ်ရက်စက်ရေးမူကြမ်းနဲ့ဆက်လက်အကောင်အထည်ဖော်ဖို့လိုအပ်တဲ့အချက်တွေကိုဆွေးနွေးပြီးဆုံးလာဇာမ KNU ထိန်းချုပ်နေပြီလော်ခီလာမှာကျင်းပမဲ့တိုင်းဒါခေါင်းဆောင်သူရဲ့ထိပ်တီးစည်းဝေးမှာတင်ပြသွားမှာဖြစ်ပါတယ်။လာမဲ့ဆုံးလာဇန်လော်ခီလာမှာကျင်းပမဲ့တိုင်းဒါခေါင်းဆောင်ထိပ်တီးစည်းဝေးပွဲမှာတိုင်းဒါလက်နက်ကန်ဖွဲ့စည်း22ဖွဲ့ကိုဖိတ်ကြားထားပါတယ်ခင်ဗျာ
။နိုင်ကွန်အိမ်စုစည်းတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေပုံထုံးနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ VOA American အတိုင်းရဲ့ပုံထုံးနေညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ကြပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ29ရက်ပုတ်ထုံးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတည်းကထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်သွားမဲ့10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 51အပြင်လိုင်းလမ်းမီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနားဆင်နိုင်ပါတယ်ဒီကနေ့နားဆင်နေရမယ့်အစီအစဉ်တွေထဲမှာကြားကြမှာတော့
ဒီ NLD ပါတီကလည်းတိုင်းရင်းသားတွေကိုကိုစားပြုပါတယ်လို့သူပြောပေမဲ့လည်းတကယ်လက်တွေ့မှာတိုင်းရင်းသားတွေရဲ့အကျိုးစီးပွား
SNDP ကြားဖြူပါတီအမတ်ဦးရဲထွန်းမရှင်သူနဲ့မေးမြန်းထားတာကိုဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်မှာကြားကြမှာပါဒါအပြင်အခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြမမီဒီယာမြင်ကွင်းနဲ့မြမတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးမြမမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ရိုဟင်ဂျာဆိုသူတွေထက်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအရေးအတွက်ပိုများနေတဲ့လေဆိပ်ပြေးဒုက္ခတွေပါဒီစီကိုမြမရေတပ်ကတွေ့ရှိကယ်ဆယ်ခဲ့တဲ့အကြောင်းနောက်ပြီးတိန့်စီမြေပြန်မရလို့ကိုကိုကိုမီရှုဆန္နာပြတမှုအကြောင်းနဲ့88ကျောင်းသားကောင်းဆောင်ကိုကိုကြီးကိုဆန္နာပြမှုနဲ့အမှုဖွင့်ခံလိုက်ရတဲ့သတင်းစာရတွေကိုနားဆင်ရမှာပါမအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါရရှင
်မြန်မာနိုင်ငံရဲ့အနောက်ဘက်ဘင်္ဂလားဒေ့ရှ်နေဆက်မြန်မာရေးပိုင်တဲ့ထဲမှာမေလ20ရက်နေ့ကဖမ်းဆီးရမိတဲ့လူမန်ခိုလက်စည်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားအများစုပါဝင်နေတယ်ဆိုတဲ့သတင်းကိုအစိုးရပိုင်းမီဒီယာတွေမှာရောပုဂ္ဂလိကပိုင်းမီဒီယာတွေမှာပါဖော်ပြနေကြပါတယ်အစိုးရအနေနဲ့လည်းနိုင်ငံတကာဖိအားပေးနေတယ်လို့ထိုင်းကတဆင့်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေစီထွက်ပြေးနေကြတဲ့လိုဟင်ဂျာဆိုသူတွေဟာမြန်မာနိုင်ငံကမဟုတ်ကြောင်းတက်တည်ပြဖို့အတွက်အထောက်အကူရခဲ့တာကိုတွေ့ရပါတယ်ဒီပြဿနာနဲ့ပတ်သက်လို့ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့3နှစ်ဝန်းကျင်ကဖြစ်ပွားခဲ့တဲ့ဘာသာရေးနဲ့လူမျိုးရေးအသွင်ဆောင်တဲ့ပြည်ပခန့်တွေရဲ့အကျိုးဆက်အဖြစ်နေရက်ကိုစွန့်ခွာထွက်ပြေးကြတဲ့သဘောမျိုးနိုင်ငံတကာမီဒီယာတွေကဇောင်းပေးဖော်ပြနေကြတာကိုတွေ့ရပါတယ်။တခြားတစ်ဖက်မှာလည်းမြန်မာနိုင်ငံအစိုးရအနေနဲ့နိုင်ငံရဲ့အနောက်ဘက်ခြမ်းကဒုက္ခသည်စခန်းတွေရဲ့အခြေအနေမှန်တွေကိုပွင့်လင်းမြေသားမှုမရှိဘဲတလျှောက်လုံးနှုတ်ဆက်နေကြတာပါ။လက်တလောထိုင်းမလေးရှားနဲ့အင်ဒိုနီးရှားရေပိုင်နယ်ထဲမှာထောင်နေချည်တဲ့ဒုက္ခသည်တွေစီးနင်းလိုက်ပါလာတဲ့လှေတွေကန့်ကတ်ခွင့်မရခဲ့တဲ့ဖြစ်ရဖြစ်ပြီးတဲ့နောက်ဒီပြဿနာကိုနိုင်ငံတကာနဲ့ကုလသမဂ္ဂတို့ကဒေသဆိုင်ရာပြဿနာရပ်တစ်ခုဖြစ်နေအရေးတကြီးဖိအားပေးလာတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ပြဿနာကိုမှန်မှန်ကန်ကန်ကင်တွေဖို့အရေးကြီးတယ်လို့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍကလည်းအရေးကြီးတဲ့အကြောင်းမြန်မာဂျာနယ်လစ်ကွန်ရက်ကဦးမြင့်ကျော်ကအခုလိုပြောပြပါတယ်
။ရိုဟင်ဂျာပြဿနာမှာဟိုမီဒီယာတွေဖော်ပြနေတဲ့ဟာကဟိုရှူတောက်မျိုးမျိုးကွဲပြားနေမှာနော်။ဥပမာနိုင်ငံတကာမီဒီယာကဖော်ပြတဲ့ဟာကဟိုလူခွင့်ရေးရှူတောက်နဲ့မြန်မာနိုင်ငံတွေကလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပြဿနာကြောင်းဒီလိုထွက်ပြေးတယ်ဆိုတဲ့ဟာမျိုးကိုနိုင်ငံတကာမီဒီယာအများစုကအဲဒီအောင်ဆောင်ပေးဖော်ပြတယ်။အစိုးရကကြတော့နောက်တစ်မျိုးပေါ့နော်။အစိုးရကကြတော့ဒီပြဿနာဒီထွက်ပြေးတဲ့လေစီးဒုက္ခတွေတရားဟိုမြန်မာနိုင်ငံတွေကမဟုတ်စုဘူးဆိုပြီးတော့တခြားလုံးညင်းနေတယ်ဒါပေမဲ့ထိုင်းနိုင်ငံမှာရောက်နေတဲ့ဒုက္ခသည်တချို့ကရခိုင်ပြည်နယ်ဒုက္ခသည်စခန်းလာတဲ့ဆိုတဲ့တက်တီတာတကတွေမီဒီယာတချို့မှာတွေ့နေရတယ်ဆိုရင်မီဒီယာအဲ့ဒီဟာတွေကိုပြန်မခြေဖျက်နိုင်ခဲ့ဘူးအခုနောက်ဆုံးဒီဖမ်းမိတဲ့လေဒစီနဲ့ပဲဒီတခြားလုံးပြောခဲ့တဲ့ဟာတွေကိုပြန်ပြီးခြေဖျက်ဖို့စူးစမ်းတာကိုတွေ့ရတာ
ဆက်လက်ပြီးပြောပြချင်တာကတော့ရှမ်းပြည်နယ်တောင်ကြီးမြို့နယ်မှာအစီပိုင်းတိုင်းစစ်ဌာနချုပ်ကတင်းစီခဲ့တဲ့မြေပြန်မရတာကြောင့်အသက်60ကျော်အရွယ်ရှိတဲ့တောင်သူဦးမြင့်အောင်ဟာမေလ21ရက်နေ့ကသူ့ကိုယ်သူဓာတ်ဆီလောင်မီးရှို့ဆန္ဒပြခဲ့ပါတယ်။ဒီကုလုံးမီးဆွဲလောင်ပြီးတဲ့နောက်ဆေးရုံကိုတင်ပို့ကုသခဲ့ပေမဲ့ရဲနှဲငယ်ကြမှာအသက်ဆုံးရှုံးသွားခဲ့တာ။ပြီးခဲ့တဲ့အစိုးရလက်ထက်မှာတပ်နဲ့အစိုးရနဲ့နှီးဆက်သူခရိုနီတချို့ကတနင်္ဂနွေလုံးအနှံပြားလေယာဉ်မြေတွေကိုတင်းယူခဲ့ပြီးတော့ဦးသိန်းစိန်အစိုးရလက်ထက်မှာဖြည့်ရှင်းဖို့လှုပ်ဆောင်နေပေမဲ့လည်းထင်သလောက်ခီးမပေါက်သေးတဲ့အဖြစ်ကိုအခုဖြစ်ရက်ကတက်တည်ပြလိုက်တယ်လို့ဖြစ်နေတယ်လို့ဝေဖန်သုံးသပ်ကြပါတယ်။စီဆိုးရလက်ထက်ကဖိနှိပ်မှုပြင်းထန်လွန်းလာကြောင့်မပြောဝင်ခဲ့ကြပေမဲ့
ဒီမိုကရေစီအတွင်ကူးပြောင်းရေးကိုဥတည်နေပါတယ်ဆိုတဲ့သမ္မတဦးသိန်းစိန်ရဲ့လက်ထက်မှာတော့လေသမားတွေဘလောက်ခံစားနေရတယ်လဲဆိုတာကိုအခုလိုအသက်ဆုံးပြီးတော့ပြသသွားတဲ့သဘောလဲဖြစ်တယ်လို့ပြောကြပါတယ်ဒီဖြစ်ပျက်နဲ့ပတ်သက်လို့လေယာဉ်မြေပြန်ရရှိရေးဆောင်ရွက်နေတဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသမီးကွန်ရက်ကိုဦးဆောင်သူတဦးဖြစ်တဲ့ဒေါ်တန်နာကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်တောင
်ဘူးကကနေပြီးတော့ရေသိမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတောင်ဘူးတယောက်ကဟိုဘုံကြီးရှုပ်ပြီးဆန္ဒပြတတ်တယ်ဆိုတော့ကြားရတဲ့အခါမှာတော့တော်တော်ထိတ်လန့်နေရကောင်းတော့အဲ့ဒီလိုလဲဆိုတော့ဒီလူမျိုးတွေကအနေဒီဆင်းရောက်တဲ့အယူဝါဒဒီမှာပဲကိုကိုမျိုးရှုဆန္ဒပြလိုက်ပါကြားဘူးဆိုကြမြန်မာနိုင်ငံလူကြီးဒီမှုထုံးလာတဲ့နိုင်ငံအတွက်ကတော့တော်တော်ကြီးတိုင်းအခုမောင်းဆုံးလို့တော့ပြောရမှာကတော့ရှိရမှာကြားတယ်အမှန်တရားတောင်သူတွေဘက်ကရရှိဖို့နေတယ်ဆိုတော့ဒါကိုကိုမျိုးရှုဆန္ဒပြတဲ့တောင်သူကတက်တည်ပြလိုက်တယ
်အခုသတင်းပတ်သတင်းမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့တခြားအကြောင်းအရာတွေကတော့88မျိုးဆက်ပွင်လင်းလူဖွဲ့စည်းကခေါင်းဆောင်တဦးဖြစ်တဲ့ကိုကိုကြီးကိုလွန်ခဲ့တဲ့လအနေငယ်ကဆန္ဒပြခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပုံမှန်19နဲ့အမှုဖွင့်လိုက်တဲ့သတင်းဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးတောက်ကလာပါမြို့နယ်ကိုရက်ကွက်ကပြည်သူပိုင်အားကစားခွင့်ကိုပုဂ္ဂလိကအဆောက်အဦစောက်လုပ်ခွင့်ပြုထားတာကိုကိုကိုကြီးကကန့်ကွက်ဆန္ဒပြခဲ့တာပါ။အများပိုင်အားကစားခွင့်ကိုပြီးခဲ့တဲ့နှစ်မှာမြို့တော်ဝန်ကတင်းစီခဲ့ပြီးပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပါတီပိုင်ရှစ်ထက်အဆောက်အဦတိစောက်နေတာပါ။အဲ့ဒီလိုလောက်တာဟာနိုင်ငံရေးပါတီအနေနဲ့အများပိုင်နေရာကိုအလွဲသုံးစားလုပ်တာဖြစ်တယ်လို့ကိုကိုကြီးကမီဒီယာတွေကိုပြောပြခဲ့ပါတယ်။နောက်ဆုံးတင်ပြခြင်းတဲ့အကြောင်းအရာကတော့ပြန်ကြားရေးဝန်ကြီးဌာနကတင်တာထုတ်ပြန်ခဲ့တဲ့ဧက90ကျော်ရှိတဲ့ရေကူးအတန်လွှင့်ဆက်ယုံဟောင်းနဲ့ပတ်သက်လို့11နေ့စဉ်သတင်းစာကနေပြီးတော့ဝေဖန်ထောက်ပြရေးသားခဲ့ပြီးတဲ့နောက်တင်တာကိုဆိုင်းငံ့မှုကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ကပဲအဆိုတင်သွင်းခဲ့တဲ့ဖြစ်ရပါ။ဒီမိုကရေစီစနစ်စီဥတည်သွားနေတဲ့လူ့အဖွဲ့အစည်းမှာသတင်းမီဒီယာရဲ့အခန်းကဏ္ဍကအရေးပါနေတဲ့အကြောင်းဒီဖြစ်ရပ်ကသက်တည်ပြနေတယ်ဆိုတာကိုတင်ပြရင်းအခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းကိုအဆုံးသတ်လိုက်ပါရစေ
။မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာပါရှင်။ခုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရအောင်ပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းရင်းသားပါတီတွေနဲ့ရှင်ပြန်အရွေးခတ်မယ်ဆိုရင်တိုင်းရင်းသားပါတီတွေအတွက်နှစ်နာနိုင်စရာအကြောင်းရှိပါသလား။တိုင်းရင်းသားတွေလိုချင်နေတဲ့အခွင့်အရေးတွေကိုရော NLD အနေနဲ့အပြည့်အဝဖော်ဆောင်ပေးနိုင်လိမ့်မယ်လို့တိုင်းရင်းသားပါတီတွေကယုံကြည်ကြပါရဲ့လားဆိုတာတွေကို SNDP ကြားဖြူပါတီအမတ်ဦးရဲထွန်း NLD ပြောခွင့်ရဒွန်နိုင်းခင်ထွေးမြင့် SNLD ကကြားကောင်းပါတီဝါရင်ကောင်းဆောင်တူဖြစ်တဲ့ဦးဆိုင်ညွန့်လင်းတို့နဲ့ဦးကျော်စန္ဒကဆွေးနွေးသုံးသပ်ထားပါရရှင
်ဦးရဲထွန်းခင်ဗျာအခု2015ရွေးကောက်ပွဲနီးလာတဲ့အချိန်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းရင်းသားဒေသကြီးကိုစီရင်ဆင်ပါတယ်အဲ့ဒီခါမှာတိုင်းရင်းသားတချို့စီကအသံတွေဗာကြလာရလဲဆိုတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ကိုတော့သူတို့ကြိုးဆိုပါတယ်အားပေးပါတယ်ဒါပေမဲ့တိုင်းရင်းသားဒေသတွေမှာလာပြီးသူတို့ပါတီနဲ့ရှင်ပြွေးခံမဲ့ကိစ္စကိုတော့နည်းနည်းသူတို့ကိုဦးစားပေးသင့်တယ်ဆိုတဲ့သဘောမျိုးပြောကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဦးရဲထွန်းရဲ့အမြင်ကိုပထမဆုံးပြောပြပါခင်ဗျာ
ဒီကနော်ရဲ့အမြင်ကတော့အဲ့လိုဦးစားပေးတာဒါမှမဟုတ်ရှောင်ပေးတာဆိုတဲ့ဟာကတော့ဟိုနှစ်ပါတီချင်းရဲ့ဒီသဘောထားနဲ့ပဲဆိုင်တာပေါ့လေဒါပေမဲ့ဒီမိုကရေစီစနစ်မှာကတော့ဒီလိုပဲပြန်ကြရမှာပဲအတူကဘယ်ပါတီကဘယ်ပုဂ္ဂိုလ်ကဒီလိုလူအကျိုးစီးပွားကိုတကယ်ထောင်ရနိုင်တယ်လဲတကယ်ကိုစားပြုနိုင်တယ်လဲဆိုတာကတော့ဒီအလုံးနဲ့ပတ်သက်ပြကြရမှာပေါ့လေဒါကြောင့်မလို့ဒီလိုပြန်ချင်းအတွက်ကိုကျွန်တော်အနေနဲ့တူးချင်းသဘောထားအရာပြောမယ်ဆိုတော့အမကျွန်တော်စဉ်းစားနေရှိရ
အောင်ဒါမဲ့ဦးရထွန်းတို့ရဲ့ပါတီတို့ဘိုးတော်ကနိုင်ငံရဲ့ရခိုင် ALG တို့ SNL တို့အဲ့လိုပါတီတွေကတော့တိုင်းဒေသတွေမှာဘယ်သူရှင်လာလာခင်ဗျားတို့ပါတီတွေကအနိုင်ရနေတယ်ပေါ့ထိတ်ဆုံးကနေပြီးတော့ဆိုတဲ့သဘောမျိုးတော့ဒါနားလည်နိုင်ပါတယ်ဒါမဲ့အခုစိုးရင်လည်းလို့ပြောတဲ့တိုင်းဒေသတချို့ကသူတို့ပါတီငယ်တွေဖြစ်တယ်ဖွဲ့စားပါတီတွေဖြစ်တယ်အဲ့ဒါကြောင့်သူတို့ဟာသူတို့အင်အားကိုသူတို့စိတ်မချလို့အဲ့လိုစိုးရင်စိတ်နဲ့ပြောလို့ထင်ပါတယ်အဲ့ဒီကိစ္စကိုဘယ်လောက်စာနာနိုင်ပါလဲခင်ဗျာ
ကျွန်တော်ကတော့ကျွန်တော်အခုပြောတဲ့သဘောထားတွေကတော့ကျွန်တော်တဦးချင်းရဲ့သဘောထားတွေပဲရှိမှာပေါ့လေကျွန်တော်ကတော့ဒီမိုကရေစီကိုယုံကြည်တယ်ဒီမိုကရေစီယုံကြည်တယ်ကျွန်တော်တို့စစ်တော်ကိုယ်စားလှယ်တွေဓမ္မမဟုတ်ဤသူကိုယ်စားလှယ်ဆိုတာတွေကပြည်သူလူထုအကျိုးစီးပွားကိုကျွန်တော်တို့ဒီဆောင်ရွက်ပေးဖို့တာဝန်ရှိတယ်အဲ့တော့ကျန်းကျန်းမှုဆိုတာဒီမိုကရေစီနဲ့မှာအဲ့ဒါမှတ်ချက်တစ်ခုပဲလေအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုပြိုင်ဆိုင်တာကိုတားတယ်ဒါမှမဟုတ်မပြိုင်ပါနဲ့လို့တိုးရိမ်နေဆိုတာကဒီမိုကရေစီမခံဘူးလို့ကျွန်တော်ကယူဆတယ် ဒါပြန်ရမှာပဲအဲ့တော့ဘသူကပြည်သူလူထုကိုတကယ်ကိုစားပြုတယ်လဲတကယ်ဆောင်ရွက်ပေးနိုင်တယ်လဲဆိုတာကလည်းဒါကျွန်တော်တို့ကကာလတစ်ခုဖြတ်တန်းပြီးမှသိမှာအဲ့တော့တိုင်းရင်းသားပါတီလို့နာမည်ခံထားပေမဲ့လို့လဲတိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုတကယ်ကိုစားပြုတဲ့ပါတီတကယ်ကိုစားပြုတဲ့သူဖြစ်ချင်မှလည်းဖြစ်မှာပေါ့ဒီ NLD ပါတီကလည်းတိုင်းရင်းသားတွေကိုကိုစားပြုပါတယ်လို့သူပြောပေမဲ့လည်းတကယ်လက်တွေ့မှာတိုင်းရင်းသားတွေရဲ့အကျိုးစီးပွားဒီတိုင်းရင်းသားတွေရဲ့ဒဏ်တူခွင့်ရရဖို့ဆိုတဲ့ဟာတွေကိုဖောက်ဆောင်နိုင်တဲ့ပါတီဖြစ်ချင်မှလည်းဖြစ်မှာပေါ့အဲ့တော့ဆိုလိုချင်တာကတော့ကျွန်တော်ပြောချင်တာကရှင်ပြန်ပြီးတော့လက်တွေ့လုပ်တဲ့ဖြစ်စဉ်တစ်ခုဖြတ်တန်းပြီးမှသာလဲဒါကိုသိနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ရှင်းပြနေတာကိုကျွန်တော်တော့ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ကျွန်တော်တော့ဒီခန့်ကျင်တာကန့်ကွက်တာဆိုရင်တာကျွန်တော်မရှိဘူ
းအဲ့တော့တိုင်းရင်းသားပါတီတွေကလိုလားကြတယ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းရင်းသားရေးကိစ္စမှာတိုင်းရင်းသားပါတီတွေအထူးသဖြင့်ဥယျာထွန်းတို့ပါတီရဲ့ခံယူချက်နဲ့တိုင်းရင်းသားအရေးမှာတန်းတူရှိတယ်လို့ကြည့်ဆပါလားခင်ဗျ
ာအဲ့ဒါနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့ NLD ပါတီကအခုတိုင်းရင်းသားတွေအာရုံစိုက်နေတဲ့ကျွန်တော်တို့နိုင်ငံကိုဖက်ဒရယ်စနစ်ပြည်သားအောင်ဖက်ဒရယ်စနစ်ပြည်ပြင်အောင်သွားဖို့ဆိုတော့စိတ်ဝင်စားမှုမျိုးအဲဒီအားနည်းနေတာတော့တွေ့ရတယ်သူတို့ဒီဟာနဲ့ပတ်သက်လို့စိတ်ပြီးတော့ဒီသူတို့ရဲ့ပါတီ policy တွေမှာအားချပြတာတွေတော့၎င်းဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းတွေမှာလည်း၎င်းမတွေ့ရဘူးအဲ့ဒါကို၆ခုကြီးအားဖြင့်ကတော့တိုင်းရင်းသားတွေရဲ့ဒန်းတူခွင့်ရေးဖက်ဒရယ်ဆိုတာပါဖက်ဒရယ်စနစ်ဆိုတာပါဆိုတာကိုသူတို့ဒီနားလည်မှုအားနည်းတာတော့၎င်းဒါမှမဟုတ်စိတ်ဝင်စားမှုအားနည်းတာတော့၎င်းကျွန်တော်သတိထားမိပါတယ
်ဟုတ်ကဲ့ဆီမတော်နန်းခင်ထွေးမြေသဘောထားကိုလည်းသိကြည့်ပါတယ်တိုင်းရင်းသားတွေဘက်ကစွင့်စိတ်ရှိကြပါတယ်ဒီတိုင်းကတိုင်းရင်းသားပါတီတချို့ပေါ့လေဆီမကိုယ်တိုင်တိုင်းရင်းသူတယောက်လည်းဖြစ်တယ် NLD မှာပါဝင်လှုပ်ရှားနေတယ်ဆိုတော့အဲ့ဒီတိုင်းရင်းသားတွေဘက်ကစွင့်မှုကိုဆီမအနေနဲ့ဘယ်လိုသဘောထားပါသလဲသူတို့ရဲ့စွင့်မှုကိုနားလည်နိုင်ပါသလားဘာကြောင့်ဖြစ်ကြတယ်ထင်ပါသလဲဆီမကနားလည်ပြီးနိုင
်ပြီမဟုတ်ဘူးကြာတော့မရှိဘူးဒါလို့လည်းဆိုတော့ကျမတို့မြန်မာဒီမိုကရေစီဖြစ်တာကိုယ်တည်းကတိုင်းရင်းသားတွေရဲ့အရေးကိုစဉ်းစားလာတာစဉ်းစားလာတယ်ဆိုတာအခုမှမဟုတ်ပါဘူးကျမတို့အမျိုးသားဒီမိုကရေစီဖွင့်ပြတဲ့တိုင်းရင်းသားပေါ်မှာထားရှိတဲ့သဘောထားတွေကိုကျမယုံကြည်လို့တိုင်းရင်းသားတွေမှာထားတဲ့ကျမတို့ရဲ့ကောင်းဆောင်ရဲ့သဘောထားကိုလည်းယုံကြည်တယ်ဒါကြောင့်မို့ကျမတို့ပြင်လာတော့ဒီအတွက်သိပြီးတော့တိုင်းရင်းသားတွေအစိုးရကြီးဆရာမလိုဘူးလို့ဘာလို့ကျမကအခြေထဲမှာတဲ့တဲ့မှုတွေလောက်ကင်နေတဲ့လူကြောက်နေနေတော့ဒီလိုပဲပြောချင်ပါ
ဆိုတော့တိုင်းရင်းသားတွေရဲ့ရွေးကောက်ပွဲမဲအနိုင်အဆုံးပြင်းတိုင်းရင်းသားတွေလူကျင်တဲ့နိုင်ငံရေးဆန္ဒပြဝရေးကိစ္စဟာလည်းပဲဒီနေရာမှာအရေးကြီးတယ်ထင်ပါတယ်အခုတိုင်းရင်းသားတွေတောင်းဆိုတာစစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုပိုင်ပြဋ္ဌာန်းခွင့်အပြေအဝရရှိရေးစတာတွေပြောနေကြပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့ဒီဆန္ဒအပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကတော့ဘယ်လိုရှိပါလဲခင်ဗျာ
မပြောရမှာပါဘူးကျွန်တော်တို့အမျိုးသားဒီမိုကရေစီပွဲကြောရဲ့မင်းတို့ဆက်ဆိုဟိုစိုက်ကြီးတဲ့ကွာဒီကျမတို့ကတိုင်းရင်းသားပြည်ထောင်စုစစ်စစ်မှုဆိုတော့နော်ဖက်ဒရယ်ကိုကျမတို့ဟိုရင်လည်းပြောခဲ့တာပါဒီတိုင်းရင်းသားတွေလိုအပ်တဲ့ဟိုဒီဘောနော်ဖက်ဒရယ်ကိုတောင်းဆိုတဲ့နော်အခုပိုင်ကြက်ခံခွင့်နဲ့ဘာလို့တောင်းဆိုထားတဲ့ဟာတွေကဟိုရင်တော့အမေရိကောထားမှလုပ်တဲ့အစည်းအဝေးမှာကျမတို့ကနေပြတ်တက်ဖြစ်တယ်ကွာကျမတို့တော့အောင်စားစီရဲ့အဲ့ဒီခဲကကြောင်ကြောင်တင်းတင်းထောက်ခံပြီးတော့ဆွေးနွေးခဲ့တာပါဦ
းဇာညုံခင်ဗျာဒေါ်နန်ကင်ထွေးမြေကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစကတည်းကဖက်ဒရယ်ပြည်ထောင်စုစစ်စစ်မှုကိုလက်ခံခဲ့တယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ခံထားတဲ့ဖက်ဒရယ်မှုစစ်စစ်ဟာတိုင်းရင်းသားတွေရဲ့လူအချင်းနဲ့ထတ်တူကြတယ်လို့ပြောနိုင်ပါလားခင်ဗျာ
တကယ်လို့ကဗျာသူပြောသလိုဖက်ဒရယ်စစ်စစ်မှုကိုလက်ခံခဲ့တယ်ဆိုတော့ကျွန်တော်တို့ခုပါလာကိုတော့မှကိုပါဒီတွေပါဖော်ဆိုင်နေပါဒီတွေထူတော့ကြတော့မလို့တော့ပါဘူးအဲ့တဲ့ဟိုကကျွန်တော်ခြေဆုံပြည့်ဝင်သွားမှာပါ
အဲ့တော့အခုဘယ်အချက်ကိုမေကွန်ထုတ်လို့ပါလဲသူတို့ပြောတဲ့ Federal System မူဟာတိုင်းသားရဲ့လူကျင်တဲ့ဟာနဲ့အဝင်ငွေကြမဖြစ်ဘူးဆိုရင
်အရှင်းလို့ပြောရလို့ရှိရင်ကကျွန်တော်အမေကဒီမိုကရေစီပွဲကြောက်တာကျွန်တော်နဲ့မိတ်ဆွေအရင်းတွေပါအရင်းခေါက်ခေါက်တွေပါအဲအမြင်နဲ့လည်းပဲဆက်သွယ်နေကြတာပါဒါပေမဲ့ကျွန်တော်ဆွေးနွေးထားတာလည်းတရားထားမှမရှိခဲ့ဘူး။ပြန်တော့ပြောမယ်ဆိုတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒီ
commitment ရှိမဲ့ဒီစားတွေမှာလည်းရှောင်လဲခဲ့တယ်ကြာ။ဒါင်္ဂါနေတဲ့ကတော့ commitment ဖြစ်စီတယ်။ commitment တစ်ခုရှိနေတယ်။အကူတစ်ခုရှိနေတယ်။အဲ့ဒါအဲ့ဒါဘယ်လိုမှမဖြစ်ခဲ့ဘူးကြာ။အဲ့ဒါကြောင့်အခက်အခဲတွေဖြစ်သွားတာ။အဲ့ချက်ကျွန်တော်ပြောချင်တာအတိုင်းမှာဒီကနေ့မှာ90ပြည့်နေတဲ့အချိန်မှာဒီလိုအချက်တစ်ချက်ရှိရဲ။အဲ့ဒါကပါလေဆိုတော့အခုဒီနေ့ခုနှစ်ခုမှာအဲ့နာပါတီကဆိုတာအရင်90ပြည့်နေတော့လို့တစ်ခုစီမဟုတ်တော့ဘူးလေ။ဘုစုနှစ်စုဝင်ပြီးကြံသူဖြစ်နေတယ်။ဆိုတော့အဲ့ဆိုဥပဒေကတော့နားလည်မှာပါတော့ဒီဒီနေ့တိုင်းဒီနေ့တိုင်းမှာအုပ်စုတွေရှိတယ်ဟုတ်အဲဆိုပါတီပေါ့ခလုတ်လူမျိုးတစ်ခုတည်းနဲ့ပူဇော်ပြုပြီးပြိုင်နေဥစ္စာမဟုတ်တော့ပဲအဲလူမျိုးတစ်ခုတည်းမှာပဲပါတီနှစ်ခုဖြစ်တယ်သုံးခုဖြစ်တယ်လေးခုဖြစ်တယ်စသည်လို့ဖြစ်ခဲ့တယ်အခုဒီ2015မှာဒါထူးခြားမှုဖြစ်တယ်သူတော့နိုင်ငံရေးတည်ခတ်တဲ့လူများများကဒါကိုစိတ်ဝေးလိကြားသွားမှာဆိုတဲ့အဲရားထဲမှာမှနော်အမျိုးသမီးဒီ project ကပြည်နေမှာဝေမေဆိုရင်မဲပြပြားသွားမယ်အဲအဲ့ဒါကိုသိကြည့်ကြတာပါသူမဟာမိတ်ကြီးဆိုတော့ညနိုင်တဲ့နယ်လို့ဆိုသူယူဆပါတော့အဲယူဆရတဲ့သူတို့ဆွေးနွေးကြတယ်ရှိပါတယ်ဒါပေမဲ့ဒီနေ့ဒီချိန်ကြီးတော့သူတို့အယူသားဆုံးပြောမယ်ဆိုတော့လက်ဆန္ဒနယ်ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်သူတို့ဒါမှမဆွေးနွေးနိုင်ကြဘူးအဲ့ချက်အဲ့အတွက်တော့အခက်အခဲရှိတယ်က
တော့ဦးရထွန်းတို့ပါတီရဲ့ NLD ဘောကနော်ဦးရထွန်းရဲ့တူရဲသဘောထားအမြင်ပေါ်လေဒါတန်ဖိုးထားပါတယ်ကျွန်တော်တို့ပါတီအနေနဲ့အမြင်ဘောပါတီအမတ်ရောက်နေနေဘလောက်သိပါလဲခင်ဗျာ NLD ရဲ့တိုင်းရင်းသားရေးအပေါ်ဦးရထွန်းတို့ကြားပြူပါတီရဲ့သဘောထား
အဲကျွန်တော်တို့တိုင်းရင်းသားအရေးကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ပါတီရဲ့သဘောထားကတော့ဖက်ဒရယ်စနစ်ကိုဒီသွားဖို့ပါပဲဖက်ဒရယ်စနစ်ကိုသွားဖို့မှာကျွန်တော်တို့ကယခုလက်ရှိအဲပြည်နယ်ခုနှစ်ခုနဲ့တိုင်းဒေသကြီးခုနှစ်ခု14ခုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကပိုင်းခြားထားတဲ့အတိုင်းကိုကျွန်တော်တို့ကလက်ခံတယ်သို့တော့အဲ့ဒီဒီပြည်နယ်နဲ့တိုင်းဒေသကြီးတွေကိုပေးထားတဲ့ကျွန်တော်တို့ဒီလုပ်ပိုင်ခွင့်အာဏာပေါ့နော်ဥပဒေပြည်ရေးနဲ့အုပ်ချုပ်ရေးအာဏာတွေကိုဖက်ဒရယ်စနစ်တစ်ခုပြည်ပြည်ပြည်နယ်ဖြစ်အောင်ပေါ့ကိုယ်ကျမကိုဖန်တီးနိုင်တဲ့အနေထားမျိုးအထိရောက်အောင်တိုးချက်ပေးသွားဖို့ဆိုတဲ့ရည်ရချက်ကိုကျွန်တော်တို့ထားပါတယ်အဲ့တော့ SNLD လို့ခေါ်တဲ့အဲကြားကောင်းပါတီနဲ့ကွဲလွဲတာကတော့သူတို့ကဒီပြည်နယ်ရှစ်ပြည်နယ်ပဲပေါ့ဗမာကတိုင်းဒေသကြီးခုနှစ်ခုကိုပေါင်းပြီးတော့ပြည်နယ်တစ်ခုအနေနဲ့ပဲရှစ်ပြည်နယ်ဆိုတာလူမျိုးလိုက်လူမျိုးလိုက်ပြည်နယ်ရှစ်ခုကိုပဲအဲသူတို့ကအသီးမှတ်ပြည်တယ်ဖက်ဒရယ်စနစ်ကိုသွားမှာချင်းကတော့အတူတူပဲဖြစ်ပါတယ်ပွဲပြားဌာနတာက14ပြည်နယ်လားအဲ့ရှိဒီနယ်လားဆိုတဲ့ကိစ္စမှာပဲဆွဲရခံရတာဖြစ်ပါတယ်
ဟုတ်ကဲ့ NLD ရဲ့သဘောထားကဒီကိစ္စပြည်နယ်အဲ့ Federating Units ပေါ့လေအဲ့ဒါဘယ်နှစ်ခုပါဝင်မယ်ဆိုပြီးတော့သဘောထားလေလို့သိပါတယ် NLD ရဲ့သဘောထားကဒီကိစ္စမှာ
NLD ကဒီ Federal စနစ်သွားဖို့ကိစ္စနဲ့ပတ်သက်လို့ဒီကျွန်တော်ရှင်းရှင်းလင်းလင်းမသိပါဘူးသူတို့ချမှတ်ထားတာရှိကောင်းလဲရှိမယ်ပေါ့လေသို့တော့အဲလောလောဆယ်အားဖြင့်တော့မကြာခဏသူတို့ပြောနေတာက436ပြင်ဆင်ရေးနဲ့59စာလုံးပြင်ဆင်ရေးဆိုတဲ့ကိစ္စမှာပဲအာရုံစိုက်နေတဲ့အတွက်ကြောင့်မလို့ဒီဟာနဲ့ပတ်သက်လို့သူတို့ policy ရှိကောင်းရှိနိုင်ပေမဲ့ကျွန်တော်တော့အဲထပ်ခါတလဲလဲဒီကိစ္စနဲ့ပတ်သက်ပြီးဖက်ဒရယ်စနစ်ထူထောင်ရေးနဲ့ပတ်သက်ပြီးကျွန်တော်တို့တိုင်းပြည်ရဲ့ခေတ်ပထမဦးဆုံးအဓိကဖြေရှင်းရမယ့်ပြဿနာအဖြစ်နဲ့ခြေတန်းသူတို့တင်မထားဘူးဆိုတာကိုတော့သတိထားမိပါတယ်
ကျောဆန်သားရဲ့မြမအေးတုံတက်ချက်ကိုနားဆင်ခဲ့ရတာပါရှင်။မနက်ဖန်ကြတာပရိနေမနက်ခင်းစီစဉ်မှာတော့အခုကြားခဲ့ရတဲ့ဥကျောဆန်သားရဲ့မြမအေးတုံတက်ချက်ကဏ္ဍကိုပြန်ပြီးနားဆင်ရမှာပါ။ခုတော့မြမတခွင်ကဏ္ဍကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ကျောင်းပညာရေးတပိုင်းတစားနဲ့အလုပ်လုပ်နေကြရတဲ့လူငယ်တွေအတွက်မြမရွေးရှာပညာရေးစီမံကိန်းကနေဘတ်စကားကြီးတွေနဲ့လိုက်ပြီးပညာသင်ပေးနေပါရယ်။စာသင်ခန်းတွေအသွင်ပြောင်းထားတဲ့ဘတ်စကားတွေနဲ့ရန်ကုန်မြို့နယ်မန္တလေးမြို့တို့မှာလှည့်လည်သွားလာပြီးလူငယ်တွေလက်တစ်ဘဝမှာအသုံးဝင်နိုင်မဲ့အသိပညာအသက်ပညာတွေကိုသင်ပေးနေတဲ့အကြောင်းမြန်မာတခွင်အစီအစဉ်ကနေကိုထက်အောင်နဲ့သူလေ့လာရအောင်ပါရှင
် ကျောင်းပညာရေးတပိုင်းတစားနဲ့အလုပ်လုပ်နေကြရတဲ့ကလေးငယ်တွေကိုမြန်မာရွေးလျားပညာရေးစီမံကိန်းလို့ခေါ်တဲ့မြန်မာ Mobile Education Project ကဘက်စကာလေးစီးကိုစာသင်ကျောင်းအဖြစ်ဖန်တီးပြီးကျောင်းပြင်ပပညာရေးသင်ကြားပေးနေပါတယ်။အထူးသဖြင့်တော့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာရှိတဲ့လက်ဖက်ရည်ဆိုင်တွေမှာအလုပ်လုပ်နေကြရတဲ့ကလေးငယ်တွေကိုအဓိကထားပြီးတော့သင်ကြားပေးနေတာပါ။ကလေးငယ်တွေစိတ်ဝင်စားနိုင်မဲ့အရာတွေနဲ့လက်တွေ့ဘဝမှာတကယ့်အသုံးဝင်နိုင်မဲ့ပညာရည်တွေကိုသင်ကြားပေးတာဖြစ်တယ်လို့မြန်မာရွေးလျားပညာရေးစီမံကိန်းကဦးဆောင်ညွှန်ကြားရေးမှူးကုတင်မောင်မောင်အေးကပြောပါတယ
်။ကျောင်းပြင်ပပညာရေးစနစ်သွားတဲ့အခါကျတော့သူတို့ကိုလက်တွေ့ကြတဲ့ဟာတွေသင်ပေးတယ်။အဲ့ဒါတွေရှင်းပြတဲ့အတွက်ခုနဆိုင်ရှင်တွေကလည်းသဘောကျတယ်၊ဒီကလေးတူငယ်ကလည်းသဘောကျတယ်။သင်လိုက်တဲ့ဟာတွေလည်းခုနလက်တွေ့ကြတဲ့ဟာတွေအင်္ဂလိပ်စာသင်တယ်ဆိုလို့ရှိရင်ကိုတို့ကဘလို့သင်တယ်ဆိုလို့ရှိရင်သူတို့ဆိုင်မှာရှိတဲ့ menu ကိုအင်္ဂလိပ်လိုပြန်လိုက်တယ်။တစ်ဖက်ဆိုင်မှာရှိတဲ့ menu ကိုပြန်ပြီးတော့မှအဲအင်္ဂလိပ်လိုပြန်ထားတဲ့ menu ကိုမှအခြေခံပြီးတော့သူတို့အင်္ဂလိပ်စကားသင်ပေးတယ်။အဲ့တော့ဆိုင်ရှင်တွေကလည်းလက်တွေ့မှာအကျိုးကျေးဇူးရတယ်။သူတို့ကလေးတွေကြွကြတယ်ပို့ပြီးတော့အာရုံစူးစမ်းမှုကောင်းတယ်ပို့ပြီးတော့စူးစမ်းခြင်းတွေရှိတယ်။ဘာသူတို့နေတူကတွေ့နေရတဲ့ပစ္စည်းတွေလာတဲ့ဧည့်သည်တွေနိုင်ငံခြားဧည့်သည်တွေသူတို့ဘယ်လိုပြောကြဘယ်လိုဆက်ဆံကြမလဲ။ပို့ပြီးတော့စိတ်ဝင်စားပြီးလို့ရှိရင်ကတော့လူမှုဆက်ဆံရေးတင်ပေးတယ်။တကွေတန်ရှင်းရေးပေါင်းရေးတန်ရှင်းရေးတင်ပေးတယ်။ကုဆတ်ယောဂါတွေတင်ပေးတယ်။အဲ့ကြတော့သူတို့တို့ကဒါလည်းလက်တွေ့ကြတဲ့ဟာတွေဟိုရွာပြန်သွားလို့ရှိရင်လည်းဒီအထွေထွေဘူးတွေ့ရတယ်သူတို့တို့ကအချိုးရှိမြဲ။တခြားဆိုင်သွားလို့ရှိရင်လည်းအချိုးရှိမြဲ။အဲ့ဒီအပြင်မှာနောက်တစ်ဆင့်ကြလို့ရှိရင်ကိုတို့ကဒီဘယ်လိုလဲဒီတမင်းဝန်းချောင်းတွေပါလာမယ်။အဲ့တော့ဒီလက်တွေ့ကြတဲ့ဟာဆိုတဲ့ဟာကိုသူတို့ရှင်းပြရတယ်။အဲ့ဒီကြမှာဒီမိုင်မီယာတင်နေတဲ့မိုင်မီယာပေးမဲ့ပညာရေးစနစ်ကအခုသူတို့မြင်နေတွေ့နေကြားနေရတဲ့ဒီကျောင်းတွင်းပညာရေးစနစ်နဲ့ကွာခြားတယ်ဆိုတဲ့ဟာကိုသူတို့အသေးစားရှင်းပြရတယ်။အဲ့ဒီကြမှာသူတို့ကမိုင်မီမှာဆလာတင်ခြင်းနဲ့စိတ်ဖြစ်လာ
။မိုင်မီ project လို့လူသိများကြတဲ့ဒီစီမံကိန်းဟာကျောင်းသားကျောင်းသူတွေကိုဗဟုပြုပြီးသင်ကြားပေးရလဲဖြစ်ပါတယ်။ကျောင်းသားကျောင်းသူတွေကိုဗဟုပြုပြီးသင်ကြားရဲဆိုတာကတော့ကလေးငယ်တွေကဆရာဆရာမတွေကိုမမိခိုးပဲတယောက်နဲ့တယောက်ပေါင်းကူးဆက်နေကရရှိလာတဲ့အကြံဉာဏ်တွေကိုဆရာဆရာမတွေနဲ့အပြန်အလှန်တိုင်ပင်ဆွေးနွေးပြီးတော့သင်ကြားတဲ့နည်းလည်းဖြစ်ပါတယ်။ဒီနည်းနဲ့ပဲလက်ဖက်ရည်ဆိုင်ကကလေးငယ်တွေအားတဲ့အချိန်ညက်နေပိုင်းမှာတပတ်ကိုသုံးရက်သင်ကြားပေးနေပါတယ
်။ဟိုအခုလောလဲဆိုတော့လက်ဖက်ရည်ဆိုင်တစ်ဆိုင်ကိုတပတ်ကိုသုံးရက်ပဲသွားတယ်။သုံးရက်ကိုရွေးလိုက်ရတဲ့အကြောင်းအရာလဲဘာသာသုံးပါလား level 3ခုခွဲထားတာဟုတ်။ဟို beginner level ရှိမယ် level 1ရှိမယ် level 2ရှိမယ်ဘောနော်။level 1မှာတက်လို့ရှိရင်ခုနအင်္ဂလိပ်စာရှိမယ်ဟိုလူမှုဆက်ဆံရေးရှိမယ်ပြီးလို့ရှိရင်ကျမ်းမာရေးရှိမယ် level 2မှာဆိုလို့ရှိရင်ကွန်ပျူတာနဲ့အင်တာနက်တပါးသာရှိမယ်ဟိုတမွေးဝန်းကျောင်းအကျိုးတပါးသာရှိမယ်တမွေးဝန်းကျောင်းအင်္ဂလိပ်စာတပါးသာရှိမယ
်လက်ဖက်ဆိုင်ကကလင်းငယ်တွေကိုအဓိကထားသင်ကြားပေးတာကြောင့်စိုင်းပန်ရှင်တွေနဲ့ညှိနှိုင်းရမှာအစပိုင်းမှာတော့အခက်ကြုံတွေ့ရတယ်လို့အဖွဲ့ဝင်တွေကပြောပါတယ်တကယ်လက်တွေ့သင်ကြားတဲ့အခါမှာလည်းအခြေအနေမျိုးမျိုးကြောင့်ကျောင်းပုံမှန်မတက်တာတွေကြုံတွေ့ရတယ်လို့ဒီစီမံကိန်းရဲ့လုပ်ငန်းညှိနှိုင်းဆောင်ရွက်သူတို့ကဆိုပါတယ
်။ကျောင်းသားမှတ်မှန်တာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တည်ထားတာကလက်ဖေးဆိုင်မှာအလုံးလုံးနေတဲ့ကလေးကိုတည်ထားတယ်ပေါ့နော်။အဲ့တော့ကလေးလေးဒီကောင်လေးတွေကလက်ဖေးဆိုင်မှာရှိတဲ့လှုပ်တာပုံမှန်မမြင်ဘူး။မမြင်ဘူးဆိုတာသူတို့ရဲ့အခြေအနေကြောင့်သူတို့ကအပြောင်းအလဲရှိတယ်။တချို့ကလေးကြတော့ရွာလာတဲ့ခါကျတော့တစ်ခါတလေရွာမှာစဘာပေါ်တဲ့အချိန်ကျရင်ရွာပြန်ပြီးအလုံးလုံးရတယ်။အဲ့ချိန်ကျတော့လက်ဖေးဆိုင်မှာမရှိတော့ဘူး။အဲ့လိုမျိုးကလေးအပြောင်းအလဲအများများရတယ်ကျွန်တော်တို့စီမှာအများများလာအဲ့ဒါကျွန်တော်တို့အတွက် challenge တစ်ခုပေါ့နော်ကြီးမားတဲ့ big challenge ပဲ
ဆရာဆရာမတွေကလည်းကျောင်းသားကျောင်းသူတွေစိတ်ဝင်စားရှိလာအောင် game တွေနှီးနှောဖလှယ်ချက်တွေနဲ့အချင်းချင်းပြန်လည်ဆွေးနွေးချက်တွေကိုသင်ကြားပြသပေးပါတယ်ပညာရေးကိုပြန်လည်တံပိုးထားတက်လာအောင်အတွက်လည်းခင်းနဲ့အညီကွန်ပျူတာ tablet စားရည်နဲ့စနစ်တကျသင်ကြားပို့ချပေးနေပါတယ်ဒီသင်တန်းကိုတက်ရောက်ကြတဲ့ကလေးလူငယ်တွေကစိတ်သက်ရေးရာကစလို့ပေါင်းသင်းဆက်ဆံရေးအဆုံးပြောင်းလဲကုန်ကြတယ်လို့ Monster လက်ဖက်ရည်ဆိုင်ကမန်နေဂျာကိုနိုင်လင်းကဖွင့်ဟပါတယ
်။ဒီတော့ဆိုလို့ရှိရင်အဲ့လိုမျိုးလူမှုပေါင်းသင်းဆက်ဆံရေးလိုပါအဲ့လိုမျိုးတွေပါလေဆိုခုပေါင်းနာမကျသင်တန်းတွေပါပြီးတော့ကျတော့လည်းတိခန့်စိတ်တွေပါရှိတာဆိုကျတော့အဲ့လိုစကားပြောတွေပါဆိုပြောင်းလဲလာ။ဒီတော့ဆိုနိုင်ငံသားတွေပါလာဆိုနည်းနည်းလန့်တယ်။အခုဆိုလို့ရှိရင်နိုင်ငံသားတွေလာလည်းမလန့်တော့ဘူး။သူတို့ကဒီမှာသင်ပေးမီနူးတွေပါပလန်တွေသူတို့ဆွဲပေးထားတယ်နဲ့ဒီနေ့ပါသူတို့ဧည့်သည်လာပြီးဟေးဆိုကျူစိုးတဲ့ဟာတွေမေးတာတွေပါလူတာတွေမေးတာတွေပါဆိုတော့နည်းနည်းအင်္ဂလိပ်တွေပြောတတ်လာတယ
်ဒီရွေလျားပညာရေးစီမံကိန်းကိုအခုလောလောဆယ်မှာတော့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာအကောင့်ထဲပေါ်ဆောင်ရွက်နေပေမဲ့လည်းတခြားနယ်မြို့တွေမှာလည်းဆောင်ရွက်သွားဖို့အစီအစဉ်ရှိပါတယ
်အခုလောလောဆယ်တော့ရန်ကုန်နဲ့မန္တလေးမှာလည်းစပြတာ3လကျော်လောက်ရှိပြီနော်အခုမြို့ကြီးနှမြို့ပဲအဓိကထားတာပါအဓိကထားတာလည်းဒီမြို့ကြီးနှမြို့မှာလည်းတစ်ဖက်ရံအများဆုံးပဲဟုတ်အမှအဲ့တော့နောက်တစ်ဆင့်မှာတော့ဒီဘယ်လိုလဲ community education ဆိုတဲ့အပိုင်းပေါ့နော်ဒီဘယ်လိုလဲမြို့နယ်ရပ်ကွက်တွေထဲကိုဝင်ပြီးတော့ဟိုကျဲဟိုဖြတ်မှုချဲ့ဖို့အတွက်ကိုစပြီးတော့စီစဉ်နေပါပြီ ော့ဒီမြို့တွေကိုလည်းနောက်ထပ်မြို့၄မြို့လည်းအခုစပြီးတော့စဉ်းစားတာပါတယ်ပြီးတော့ရှင်ရန်ကုန်မြို့ရဲ့ဆင်ကြီးပုံတွေကိုလည်းသွားဖို့ပေါ့နော်အခုမှလိုင်တာတို့ဒလာတို့ဒီမှာရှေ့တကုံတို့ဒီမှာစကုံစိတ်ကန်းတို့အဲ့လိုမျိုးဟာအဲ့ဒီနေရာတွေမှာလည်းခုနရှိနေတဲ့ community မှာရှိနေတဲ့အဖွဲ့အစည်းတွေပညာရေးပတ်သက်တဲ့အဖွဲ့အစည်းတွေစချိတ်ပြီးတော့ခုနကျောင်းပြပရောက်နေတဲ့ကလေးသူငယ်တွေကိုအဲ့ပါအဲ့နေရာတွေအဲ့မျိုးတွေကြတော့လဖိတ်ဆန်တွေရှိကြမှာရှိတော့မယ်လဖိတ်ဆန်အလုပ်တဲ့ကလေးတွေဖြစ်ကြမှာဖြစ်တာဒါပေမဲ့ကျောင်းပြပရောက်နေတဲ့ကလေးသူငယ်တွေကိုဟိုမျိုးလိုက်ပြီးတော့တင်ဖို့အတွက်ကျွန်တော်စနေပြီ
Mimi project ကို2014ခုနှစ်ဇန်နဝါရီလကစတင်ထောင်ခဲ့တာလည်းဖြစ်ပါတယ်ဆရာဆမပေါင်း25ယောက်ကလဖဲ့ဆိုင်20အပါဝင်ဘာကကျောင်း5ကျောင်းတို့မှရှိတဲ့ကျောင်းသားကျောင်းသူပေါင်း400လောက်ကိုတင် जा ပေးနေပါတယ်ဒီစီမံကိန်းကို Telinor, Orinet, Samsung ကုမ္ပဏီတွေကအကူအညီထောက်ပံ့ပေးနေတယ်လို့တသီးပုဂ္ဂလိကအလူရှင်တွေ online ကနေကောက်ခံတဲ့လူငွေတွေနဲ့လေပတ်နေတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ
်လက်တွေ့ဘဝမှာတကယ့်အသုံးဝင်မဲ့ပညာရက်တွေကိုတင် जा ပြသက်ပေးနေတဲ့ဒီစီမံကိန်းဟာပညာရေးအလံဝေးခဲ့ကြရတဲ့လူငယ်လူရွယ်တွေအတွက်တကယ့်ကိုအားကိုးအားထားပြုစရာအစီအစဉ်တစ်ခုလည်းဖြစ်ပါတယ်ဒီလိုအစီအစဉ်ကောင်းနေတာနိုင်ငံအနှံ့အပြားမှာပေါ်ပေါက်လာမယ်ဆိုရင်ပညာပြည့်ဝတဲ့အလူပောင်အတိုင်းဝန်တစ်ခုတည်ထောင်နိုင်ဖို့မျှော်လင့်ရပါတယ်ခင်ဗျာကျွန်တော်ထားပါခင်ဗျာ
ကိုထက်အောင်အစီအစဉ်တင်ဆက်ထားတဲ့မြန်မာတခွင်ကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA American အသံကနေဗုဒ္ဓဦးနေညဖက်အတန်းလွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်းလွင့်ပေးနေပါတယ်
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းညှို့နာမဲ့လူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေ။ဈေးကလည်းလုံးရင်းအိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolution.
Yeah, nessa la le ne pou lo khet khet da ba ka cha le ma nyin ni ya da ba. Ka cha le ma ku win win yong si win win twet sha ni ya. Ni ba pa saung ma ya yaung sha da. Ma na pai ho zee bo yaung sha da.
Myanmar ne naingan da ga mwe ye chi ye zee kwe alou kai ne akwin lan a ba win. Si bwa ye san ya a chi ni phit pyet twe ko a pat sin tanin la ni nya bet ma si bwa ye kan na ga ni thau lwin pe ni ba de. Di season ko VOA ye internet sa myet na burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေကဏ္ဍပေါင်းစုံတင်ဆက်နေပါတယ် VOA ကိုအင်တာနက်ကနေဝေဖန်အပန်းအကြံပေးစာတွေပေးပို့လို့ရဲသောတာရှင်တွေနားဆင်လို့ရဲတဲ့တချင်တွေတောင်းယူလို့ရဲဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းစီစဉ်စာလိုက်တက်တာအမှတ် 885 ပဟိုစာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရတဲ့အတွက်ကတော့1-3-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9- 今天的时间送到这里，将新的热情对的人进出国国王王的来进行被帮神。
ရှိတော်အရှာဒေတာကလေးစီပြေဒုက္ခသည်တွေအရေးမြန်မာနိုင်ငံနဲ့ရှိတော်အရှာနိုင်ငံများအတင်းအာဆီယံတို့အနေနဲ့တိတက်ပူပူပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းလူခွင့်ဆိုင်ရာကုလသမဂ္ဂထိပ်တန်းအရာရှိတူကတိုက်တွန်းပြောကြားလိုက်ပါတယ်အာဆီယံပြည်ညင်မှာပြဋ္ဌာန်းထားတဲ့အတိုင်းလူခွင့်နဲ့လူသားချင်းစာနာထောက်ထားမယ့်အခြေခံမူတွေကိုလိုက်နာပြီးထွက်ပြေးလာသူတွေကိုကူညီဖို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအီရာအက်အက်အယ်ဟူဆိန်ကဂျနီဗာမှာကျင်းပတဲ့မနေ့ရုံးကလူခွင့်ကောင်စီအစည်းအဝေးမှာပြောကြားခဲ့ပါတယ်လူကုန်ကူးမှုနဲ့ဆက်တွယ်မှုရှိတယ်ဆိုတဲ့တန်တရားနဲ့မလေးရှားရဲတပ်ဖွဲ့ဝင်12ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့မလေးရှားအစိုးရဖွဲ့ဝင်ဝန်ကြီးတဦးကဒီကနေ့ပုတ်တုံးနေ့မှာပြောကြားလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေ့ပြောင်းဝင်ရောက်သူတွေရဲ့ရုပ်အလောင်း140လောက်မြုပ်နှံထားရာလူမောင်ခိုကူးစကန်တွေနဲ့ပတ်သက်မှုရှိတယ်ဆိုပြီးဒီမလေးရှားရဲတပ်ဖွဲ့ဝင်တွေကိုထိန်းသိမ်းခဲ့တာပါထိုင်းနဲ့မလေးရှားနယ်စပ်မိုင်30တချောက်နေရာ6နေရာကလူမောင်ခိုကူးစကန်30နီးပါးလောက်ကိုမလေးရှားအနာပိုင်းတွေကရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်အဲ့ဒီရုပ်အလောင်းတွေကိုတင်မှုတည်ခင်းဆိုင်ရာရဲတပ်ဖွဲ့ဝင်တွေကတူးဖို့စစ်ဆေးပြီးနောက်တနေ့မှာမလေးရှားဒုတိယပြည်ထောင်ဝန်ကြီးဝမ်ဂျွန်နိုင်ထန်ကာဂျဖာကအခုလိုပြောလိုက်တာပါမြောက်ကိုရီးယားနဲ့နိုင်ငံရဲ့နျူကလ িয়ার လက်နက်စီစဉ်တဲ့ပတ်သက်ပြီးတန်တမာရေးကြိုးပမ်းမှုတွေဆက်လုပ်သွားချိန်မှာပဲဖိအားနဲ့တန်ခတ်ရေးယူမှုတွေတိုးပြီးလုပ်သွားဖို့လိုတယ်ဆိုတာကိုအမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကထိတ်တန့်နျူကလ িয়ার ရေးစစ်ဆေးစီနိုင်စစ်စစ်ညီနိုင်မှုတွေဒီကနေ့အစိုးရအဝေးတစ်ခုအတွင်သဘောတူခဲ့ကြပါတယ်
တရင်ချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမှုကမတင်ကြီးထပ်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန်းရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲအထိလိုင်းဒိုမီတာ24နဲ့40ရိုးကနေဖမ်းယူနိုင်ကြပါရရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေ။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.